Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2016ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ည9:00နာရီကနေ10:00စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါပါရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဒီနိုင်ငံကမှာတနပ်ပစ်ခတ်မှုဖြစ်ပြီးလူ49ယောက်တေဆုံးထားတဲ့အော်လန်ဒိုမြို့ကိုသမရဥပမာဒီကနေ့သွားပါမယ်။အီသီယိုးပီးယားမှာဆန္ဒပြသူတွေကိုလူညုံရေးတပ်တွေကပစ်တက်တာအယောက်400ကျော်တယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ကပြောပါတယ်။ဂျပန်ယန်ငွေဟာနှစ်နှစ်ကျော်ကာလအတွင်းပထမဆုံးဖြစ်အမေရိကန်ဒေါ်လာနဲ့လဲတာမှာဈေးကောင်းနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အမေရိကန်ပြည်ထောင်စုအတွင်းအစုလိုက်ပြုံလိုက်ပြစ်ခတ်မှုပြည်တိုင်းမှာဘလို့တားဒီကိစ္စကိုဘလို့တားဆီးကြမလဲဆိုတဲ့မေးခွန်းထုတ်လို့ရှိပါတယ်။
I see the whole issue of people dying prematurely from firearms as a public health measure.
ဒီသတင်းလွှာကိုတော့နိုင်ငံတကာသတင်းတွေပြပြချင်းနားဆင်ကြရမှာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရှမ်းပြည်မြောက်ပိုင်းပြည်ထောင်စုလမ်းမကြီးဘော်ကမြို့တစ်မြို့ကိုဘုံခွဲမယ်ဆိုတဲ့ခြိမ်းခြောက်မှုကြောင့်လုံခြုံရေးတိုးမြင့်နေပါတယ်။ရတရာစီမံကိန်းအတွင်းနိုင်ငံသားစီစီရေးလုပ်ငန်းစဉ်မပြီးပြတ်သေးဘူးဆိုရင်နောက်ထပ်တက်တန်းတိုးပြီးဆောင်ရွက်သွားမယ်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနကပြောပါတယ်။သီဘောဒုက္ခသည်စခန်းကနေရရင်ပြန်တဲ့ဒုက္ခသည်တွေရဲ့ပြန်လည်ထူထောင်ရေးဘလို့အခက်အခဲတွေကြုံနေရသလဲဆိုတာကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အရင်ဆုံးနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့လေးနက်တဲ့တာဝန်ကိုထမ်းဆောင်ပြီးဝမ်းနဲ့ကြေဝဲနေတဲ့လူမှုဝန်ပိုင်းကိုနှစ်သိမ့်မှုပေးဖို့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကိုဒီကနေ့သွားမယ်လို့သမ္မတအင်ပြူတော်ကပြောပါတယ
်။ The president understands that he is a symbol of the country. And when he travels to a community,and meets with a family that has endured it.
သူဟာနိုင်ငံကိုကိုစားပြုသူဖြစ်တယ်ဆိုတာသမရကနားလည်ပါတယ်။ဆိုးရွားတဲ့ကြေကွဲပွဲဖြစ်နေကြုံထားရတဲ့နေရာတစ်ခုကိုသွားပြီးမိသားစုတွေနဲ့တွေ့ဆုံတဲ့အခါအမေရိကန်လူထုကိုစားဝမ်းနည်းစကားဆိုပြီးနှစ်သိမ့်မှုပေးမှဖြစ်ပါတယ်။ဒီတာဝန်ကိုသမရကအတော်လေးအလေးနဲ့ထားပြီးလုပ်မှာပါလို့သမရအင်ပြူတော်ပြောခွင့်ရ George Ernest ကဗိုလ်ထုဦးနေသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ Orlando မြို့ကဂေးနက်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်သမရအိုဘားမားသွားရောက်မှာပါ။တည်ဆုံးသွားသူတွေရဲ့မိသားစုတွေအသက်မတည်လွမြောက်သူတွေအပြင်ရတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေတူနာပြုတွေဆရာဝန်တွေနဲ့တနက်ပစ်ခံရသူတွေကိုကူညီကူတာပေးခဲ့တဲ့စေဘက်ဝန်ထမ်းတွေနဲ့သမရပြေဆုံးပါမယ်
။ရာစီဒီလူမျိုးစုတွေကို IS အစွန်းရောက်အဖွဲ့ကမဒိန်ချင်းကျင်းလို့ခိုင်းစေပြီးတပ်ဖြတ်တာတွေကိုအစီအစဉ်တကျကျူးလွန်နေတာဟာလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ရပ်တွေထိရောက်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။စီးရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့ဒီလိုပြောထားတာဖြစ်ပါတယ်။အီရတ်နိုင်ငံရှင်ဂျာမြို့ပတ်ဝန်းကျင်မှာနေကြတဲ့ယာဇီးဒီလူဦးရေအများစုကို IS စစ်သွေးကြတွေကအပြတ်ရှင်းနေတဲ့အခြေအနေကိုအစီရင်ခံစာထဲမှာအသေးစိတ်ဖော်ပြထားပါတယ်။လူမျိုးရုံးတပ်ဖြတ်မှုဖြစ်ထားပြီးဆက်ဖြစ်နေသေးပဲလို့ကော်မရှင်ဥက္ကဋ္ဌပေါ်လိုပီညေယိုကပြောပါတယ်။ISIS တွေဟာသူတို့ဖမ်းမိတဲ့အမျိုးသမီးကလေးဒါမှမဟုတ်အမျိုးသားအယောက်တိုင်းကိုအစိုးရဆုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းဆိုပါတယ်။ IS အစွန်းရောက်တွေဟာရှင်ဂျာမြို့တွေကို2014ခုနှစ်ဩဂုတ်လကဝင်တိုက်ပြီးအစ္စလမ်ဘာသာကိုကူးပြောင်းဖို့ညှင်းတဲ့အမျိုးသားတွေနဲ့ကောင်လေးတွေကိုတရားလက်လို့စီရင်ပစ်တာအပါအဝင်ယာပေါင်းများစွာသောယာဇီဒီလူမျိုးတွေကိုတပ်ပစ်ခဲ့ပါတယ်။အစိုးရတပ်ဖြတ်မှုတွေကနေထွက်ပြေးလွတ်မြောက်ပြီးရှင်ကြားတောင်ပေါ်မှာခိုလုံနေသူတွေဟာလည်းစစ်သွေးချော်တွေကဝိုင်းပတ်ပိတ်ဆို့ခံရတာကြောင့်စားစရာတောက်ရည်နဲ့ဆေးဝါးတွေပြတ်တောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံအလပ်ပိုမြို့မှာ48နာရီကြာပြစ်ခတ်ရဆဲမယ်လို့ရုရှားကဗိုလ်ထုနေနှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဖေဖော်ဝါရီလကသဘောတူထားတဲ့တနင်္ဂနွေလုံးပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ရုရှားနိုင်ငံနဲ့ဆီးရီးယားသမ္မတဘာရှားရဲ့အဆက်တွေ့ကိုကုလသမဂ္ဂကတောင်းဆိုအပြီးနိုင်ပိုင်းအတွင်းမှာပဲရုရှားကကြေညာတာပါ။ရုရှားနိုင်ငံရဲ့ကမကထာပြုမှုနဲ့လက်နက်ကင်တိုက်ခိုက်မှုရောကြစေပြီးအခြေအနေတည်ငြိမ်စေဖို့ရည်မှန်းချက်နဲ့အာလပိုမြို့မှာဗိုလ်ထုနေ့တကောင်ကျော်10မိနစ်ကစပြီး48နာရီကြာအပြစ်ခတ်ရက်ဆက်လိုက်ပြီးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့ရုရှားနဲ့ဆီးရီးယားအစိုးရဟာအပြစ်ခတ်ရက်ဆက်ရေးကိုခွဲခြားပြီးတော့လုပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်။အာလပိုမြို့ကိုပြန်ရဖို့သမ္မတအဆက်တက်တွေကဆက်တိုက်နေချိန်မှာရုရှားကအပြစ်ရတာလို့ဝန်ကြီးကယ်ရီကဆိုပါတယ်။အလပိုမျိုးဟာဆီးရီးယားရဲ့အကြီးဆုံးမျိုးဖြစ်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်နေရာတစ်ခုဖြစ်သတ်မှတ်ထားတဲ့မျိုးပါ။ တိုက်ခိုက်မှုတွေရဆိုင်ရေးကိစ္စဟာအခြေအနေရင်းရင်းလာနေပြီးပျက်စီးမဲ့အန်ဒရီနဲ့ဂျုံနေရပြီးတော့တကယ်စစ်မှန်တဲ့အပြစ်ခတ်ရဆဲရေးတစ်ခုဖြစ်လာဖို့တိတ်ကိုအရေးကြီးနေတယ်လို့ပိုဒူးနေကနော်ဝေနိုင်ငံအော်စလိုမြို့မှာဝန်ကြီးကယ်ရီကပြောပါတယ်
အီသီရိုးပီးယားနိုင်ငံအိုရိုမီယာဒေသကဆန္ဒပြပွဲတွေကိုနှိမ်နှင်းဖြိုခွဲတာမှာအီသီရိုးပီးယားလုံခြုံရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့နိုဝင်ဘာလကတည်းကဆိုရင်လူပေါင်း400ချောက်ကိုတပ်ပစ်ခဲ့တယ်လို့လူအခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်အိုရိုမီယာကဆန္ဒပြသူတွေကိုစစ်သားတွေကကြိုတင်သတိပေးတာမျိုးမရှိသလောက်ဒါမှမဟုတ်လူအုပ်ကိုထိန်းချုပ်ဖို့အသက်အန္တရာယ်မရှိတဲ့နိလန်းတွေကိုအသုံးမပြုသလောက်နဲ့ကြီးစံအစ်စ်တွေနဲ့အကျိများစွာပြစ်ခတ်ခဲ့တာလို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အစီရင်ခံစာအစ်တစ်ခုမှဖော်ပြတာဖြစ်ပါတယ်အသက်ခံရသူအများစုဟာအသက်18နှစ်အောက်ကလေးတွေအပါအဝင်ကျောင်းသားတွေဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်ဆန္ဒပြပွဲတွေစဖြစ်ကြတဲ့ကဆိုရင်ရဲတပ်ဖွဲ့ဟာလူထောင်ပေါင်းများစွာကိုလည်းဖမ်းဆီးခဲ့တာလို့ HRW ကပြောပါတယ်။အဖမ်းခံရသူအများစုဟာဆွဲချက်တင်မခံရအရှင်းနေဒါမှမဟုတ်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘဲဆက်ပြီးထိန်းသိမ်းခံထားတာလို့လည်းဆိုထားပါတယ်။အဒီစဘာဘာမြို့တော်ရဲ့နယ်နိမိတ်ကိုချက်ထွင်ရေးအစိုးရရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးစိုးရိမ်ကြတာကနေဆန္ဒပြပွဲတွေဖြစ်လာတာပါ။ဒီအစီအစဉ်ကြောင့်အိုရိုမီယာလယ်သမားတွေအိုအိမ်နေမြေလက်လွတ်ကုန်ကြမှာကိုဆန္ဒပြသူတွေကစိုးရိမ်တာဖြစ်ပါတယ်အစိုးရကဇန်နဝါရီလမှာအစီအစဉ်ကိုဖျက်လိုက်ပြီးမဲ့အိုရိုမီယာဒေသခံတဦးရဲ့အဆိုအဖြစ်ဆိုးဝါးရက်ဆက်တဲ့နှိမ့်နှင်းဖြိုခွဲမှုကြောင့်ဆန္ဒပြပွဲတွေလာပေါင်းများစွာဆက်ဖြစ်နေတာပါ HRW ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးအီသီရိုးပီးယားအစိုးရဘက်ကတုံ့ပြန်ချက်ချက်ချင်းထွက်မလာသေးပါဘူးရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ပြည်ထောင်နိုင်ငံနိုင်ငံသားရေးဝန်ကြီးလက်ဖြစ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးလက်ဖြစ်တဲ့ယွန်းမတ်အိုင်ရိုးဟာမနေ့ပြန်မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပြီးမြန်မာစစ်အာဏာကိုပံ့ပိုးရေးနဲ့မြန်မာနိုင်ငံကိုကူညီရေးကိစ္စတွေဆွေးနွေးမှာဖြစ်တဲ့အကြောင်းပြည်ထောင်ရုံးတာဝန်ရှိသူတွေကိုကိုးကားပြီးဒီပလိုမတ်သတင်းမှာဖော်ပြပါရတယ်။နိုင်ငံသားရေးဝန်ကြီးယွန်းမတ်အိုင်ရိုးဟာမရာဦးတင်ကျော်နိုင်ငံတော်ဂျန်ပေးပုဂ္ဂိုလ်လက်ဖြစ်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်တို့ဖြင့်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတရားစီတွေ့ဆုံမှုအစီအစဉ်ရှိပါတယ်။တုံ့ပြန်ကြခီးစဉ်တွင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှုဆင်ခြင်ထားတဲ့အကြောင်းပြည်ထောင်တိုင်းတာဝန်ရှိသူတွေကပြောပါရယ်ပြည်ထောင်နိုင်ငံသားဝန်ကြီးအနေနဲ့ NLD အစိုးရအဖွဲ့တွေတာဝန်ယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ
်ဂျပန်ဗဟိုဘဏ်တာဝန်ရှိသူတွေကငွေကြေးဆန်ရမူဝါဒကိုတည်ငြိမ်အောင်ထိန်းထားလိုက်ပြီးတဲ့နောက်တိုကျိုဈေးကွက်မှာအစုရှယ်ယာနဲ့အမေရိကန်ဒေါ်လာဈေးတွေဒီကနေ့ထိုးကျကုန်ပါတယ်ဂျပန်စီးပွားရေးဟာရေပူရလမ်းကြောင်းအနေနဲ့အတန်အသင့်တိုးတက်ဖွယ်ရှိတယ်လို့ဗဟိုဘဏ်အုပ်ချုပ်ရေးမှူးဟာရူကီကိုကူရိုဒါကဈေးကွက်ပိတ်ချိန်မှာသတင်းထောက်တွေကိုပြောပါရယ်ဂျပန်ဘဏ် BOJ ကဘလို့အရေးယူဆောင်ရွက်မှုမျိုးကမှလုံးဝမဟုတ်ဘူးဆိုတာကြေကြေပြန့်ပြန့်ခံမှန်းထားကြပေမဲ့ဂျပန်ရန်ငွေဈေးကထိုးတက်သွားခဲ့တာဖြစ်ပါတယ်အမေရိကန်စီးပွားရေးနဲ့လာမယ့်ကြာသပတေးနေ့ဗြိတိန်မှာလုံမဲ့လူမှုဆန္ဒခံယူပွဲကနေဥရောပသမဂ္ဂ EU တက်ကနေထွက်မဲ့အဖြစ်မျိုးထွက်လာဖို့အလားအလာပုံများလာနေတာတွေအပေါ်စိုးရိမ်နေကြတဲ့ရင်းနှီးမြှုပ်နှံသူတွေဟာဂျပန်ရန်ဝင်မကြသေးခင်ကာလတွေအတွင်းစိတ်ချရတဲ့ရင်းနှီးမြှုပ်နှံမှုဖြစ်လာနေတာပါကြာသပတေးနေ့အရန်ဝယ်လောက်တာမှာဂျပန်ရန်ဝင်ဟာအမေရိကန်ဒေါ်လာနဲ့လဲတာမှာရာခိုင်နှုန်းကျော်ဈေးတက်ပါတယ်။အာရှဒေသရဲ့နေ့လယ်နှောင်းပိုင်းအရောင်းဝယ်မှာအမေရိကန်ဒေါ်လာကိုဂျပန်ငွေ103ယန်ရှိခဲ့တာမို့2014ခုနှစ်ကတည်းကမရှိခဲ့ဘူးတဲ့ဈေးထိရောက်သွားတာဖြစ်ပါတယ်
။တရုတ်နိုင်ငံကဒူဘိုင်နဲ့လို့ပြောထားတဲ့တောင်တရုတ်ပင်လယ်ရေပြင်နယ်နေပြီးအနီးပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာဂျပန်နဲ့အိန္ဒိယစစ်တပ်စစ်သည်မော်တွေနဲ့အတူပူးတွဲစီရေးလေ့ကျင့်နေတဲ့အမေရိကန်လေယာဉ်တင်သင်္ဘောဂျွန်စီစတန်နစ်ကိုတရုတ်ကင်းထောက်သင်္ဘောတစ်စင်းကနောက်ရောက်ခံလိုက်ခဲ့တယ်လို့ဂျွန်စီစတန်နစ်လေယာဉ်တင်သင်္ဘောတပ်မှုကပြောပါတယ်။တောင်တရုတ်ပင်လယ်ရဲကပြင်းထဲကကျွန်းစုတွေမှာတရုတ်ကအစောက်ဦးတွေတိုးချက်တိစောက်ပြီးသူ့ရဲ့ရေပိုင်နဲ့ဖြစ်ပြောထားတာပါအနောက်ပိုင်းပစိဖိတ်သမုဒ္ဒရာထဲမှာစစ်သင်္ဘောတွေနဲ့ရင်ငုတ်သင်္ဘောတွေချထားပြီးသူ့ရဲ့ဩဇာအရှိန်ဟောတိုးချက်ဖို့လဲစူးစမ်းနေပါတယ်ဒီအပေါ်မှာအမေရိကန်နဲ့ဂျပန်တို့ကဆွေးနွေးတာကြောင့်အခုလိုအမေရိကန်လေယာဉ်တင်သင်္ဘောကိုလွှတ်ထားတာပါတောင်တရုတ်ပင်လယ်ပြင်ကြီးအမေရိကန်စစ်သင်္ဘောတွေကင်းလှည့်နေတာကိုရန်လူတွေလှုပ်ရဲလို့တရုတ်ကယူဆပြီးဒေါသထွက်နေပေမဲ့အမေရိကန်ကတော့ဒါဟာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကောက်ခဲ့ဖို့ဖြစ်တယ်လို့ပြောထားပါတယ်တရုတ်ဘက်ကအမေရိကန်သင်္ဘောကိုအခုလိုနောက်ရောက်ခံလိုက်ခဲ့ပြီးမဲ့တခြားအနောက်ဆက်ပြေးတာတော့မရှိဘူးလို့ဂျွန်စီစတန်နစ်လေယာဉ်တင်သင်္ဘောရဲ့တပ်မှူးဟာဖ်မန်ကပြောပါတယ်
။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒေါ်လာ5,000ခွဲအကုန်ကျခံတိစောက်ထားတဲ့နိုင်ငံရဲ့အကြီးဆုံး Disney ပျော်ပွဲရှင်ပွဲဂွင်းကြီးကိုဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်။ ဒီကနေ့ဖွင့်ပွဲအခမ်းအနားမှာတရုတ်ကွန်မြူနီခေါင်းဆောင်တချို့မိန့်ခွန်းပြောကြသလိုတရုတ်ကလေးငယ်တွေကတချင်းတွေကိုတံပြိုင်တီးဆိုဖျော်ဖြေကြပြီး Sleepy Beauty နဲ့တခြား Disney ဇာတ်ကောင်ပုံစံဝတ်စားထားတဲ့သူတွေကဖွင့်ပွဲလာသူတွေကိုနှုတ်ဆက်ကြပါတယ်။အခုအသစ်ဖွင့်လိုက်တဲ့နေရာကိုလာရတလောက်ဈေးမကြီးတဲ့တရုတ်နိုင်ငံသားတွေသဘောကျတဲ့ Disney ဇာတ်ကောင်တွေရှိတဲ့တခြားနေရာတွေတရုတ်နိုင်ငံတွေမှာအများအပြားရှိနေတာကြောင့်အခုအသစ်ဖွင့်လိုက်တဲ့ကွင်းကြီးအနေနဲ့ဈေးကွက်မှာပြိုင်ဆိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့သုံးသက်သူတွေကတော့တရုတ်လူဦးရေနဲ့ကြည့်ရင်ဒီလိုအပန်းဖြေနေရာတွေကိုလာရောက်နိုင်တဲ့သူအများအပြားရှိနေသေးတာကြောင့်ဒီအတွက်စိတ်ပူစရာမရှိဘူးလို့ပြောပါရယ်အခု Disney ကွင်းသစ်ကြီးကိုနှစ်စဉ်လူ15သန်းကနေတန်း30အထိလာရောက်မယ်လို့လည်းခန့်မှန်းထားပါရယ်ရှင်
။ Oscar ဆုရရုပ်ရှင်မင်းသမီး Anne Hathaway ကိုအမျိုးသမီးအရေးကုလသမဂ္ဂအေဂျင်စီရဲ့ကမ္ဘာလုံးဆိုင်ရာချစ်ကြည်ရေးတန်တမန်အဖြစ်ခန့်အပ်တဲ့ကြောင်းကုလသမဂ္ဂကကြေညာလိုက်ပါရယ်။မင်းသမီး Hathaway ဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးတွေကာလရှည်ကြာလှုပ်ဆောင်လာသူဖြစ်ပြီးအစိုးရဘက်မှရောပုဂ္ဂလိကဘက်မှပါလူတိုင်းတက်နိုင်တဲ့ကလေးငယ်ဆောင်ရှောက်ရေးဝန်ဆောင်မှုတွေရလာစီဖို့နဲ့မိဖွားတဲ့အခါမိဘနှစ်ပါးစလုံးခွင့်ကံစားခွင့်ရဖို့ကိစ္စတွေအတွက်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂကပြောပါတယ်။အလုပ်လုပ်တဲ့အမျိုးသမီးတွေဟာမိခင်တွေဖြစ်လာတဲ့အခါလက်ဆောင်ငွေဆုံးရှုံးရတာမျိုးလုပ်ငန်းခွင်မှာအခွင့်အလန်းဆုံးရှုံးရတာမျိုးလို့မိခင်ဖြစ်တာကြောင့်ဒဏ်တက်ခံရတယ်လို့အခြေအနေမျိုးနဲ့ကြုံကြရတယ်လို့အမျိုးသမီးအရေးကုလသမဂ္ဂအေဂျင်စီရဲ့အကြီးအကဲဖော်မ်ဇိုင်းမလန်ဘူကန်ကူဆာကပြောပါတယ်။ကလေးတယောက်ကိုပြုစုပျိုးထောင်တဲ့ကိစ္စကိုမိဘနှစ်ပါးစလုံးအတွက်တကယ်ပဲဒန်းတူညီများတဲ့တာဝန်အဖြစ်မြင်ဖို့ရဟာတိတ်ကိုခက်ခဲတယ်လို့သူကဆိုပါတယ်။မင်းသမီးဟက်တာဝေးကတော့သူ့အနေနဲ့အမျိုးသမီးတွေဒန်းတူညီများအခွင့်အလမ်းရဖို့ကူညီလှုပ်ဆောင်နိုင်မဲ့အခွင့်အရေးရတဲ့အတွက်ဂုဏ်ယူဝမ်းမြောက်ပါတယ်လို့ပြောပါတယ်။အသက်33နှစ်အရွယ်မင်းသမီးအန်ဟက်တာဝေးဟာ Le Miserable ဆိုရှင်ကားနဲ့2013ခုနှစ်ကအကောင်းဆုံးဇက်ပုအော်စကာဆုကိုရခဲ့ပါတယ်။ပြည်ထောင်နိုင်ငံကအင်ရှင်ပြက်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအခုလက်ရှိကစားနေတဲ့အင်္ဂလန်အသင်းနဲ့ဝေးအသင်းတို့အုပ်စုဘီကပွဲစဉ်မှာတော့တစ်ဖက်တကူးစီနဲ့တည်ကြနေပြီးအခုဆိုရင်82မိနစ်ကျော်83မိနစ်ထိရှိသွားပြီဖြစ်ပါတယ်။ဒီပွဲပြီးရင်တော့မြန်မာစံတော်ချိန်ည10:00နာရီခွဲမှာယူကရိန်းနဲ့မြောက်အိုင်ယာလန်တောက်ကြနေမနဲ့အစောပိုင်း10:00နာရီခွဲမှာဂျာမနီနဲ့ပိုလန်တို့ကစားကြမှာပါ။ဗိုလ်ထူးတွေပွဲစဉ်တွေမှာတော့ဆလိုဗက်ကီးယားကရုရှားကို2-2ပြင်သစ်ကအယ်ဘေးနီးယားကို2-2မရှိနဲ့အတိအကျအနိုင်ရသွားပြီးရူမေးနီးယားနဲ့ဆွစ်ဇာလန်တို့ပွဲမှာတော့တစ်ဖက်တကူးစီနဲ့တည်ကြသွားပါတယ်ခင်ဗျာ
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးအော်လန်ဒိုကလူစုလိုက်ပြုံလိုက်ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုရှော့ချနိုင်မလဲနီလန်းရှာဖွေမှုအားနည်းနေစေဆိုတဲ့အခြေအနေကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာအစုလိုက်ပြုံလိုက်ပြစ်ခတ်မှုတွေဖြစ်ပြီးတိုင်းဒါတွေကိုဘယ်လိုတားဆီးကြမလဲဆိုတာကိုမေးခွန်းထုတ်လို့ရှိရကြပါတယ်။ဒါပေမဲ့လည်းအစုလိုက်ပြုံလိုက်ပြစ်ခတ်ခံရတာတွေတနှက်ကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေကိုရှော့ချရမှာအထောက်အကူဖြစ်နိုင်မဲ့စနစ်တကျသုတေသနလုပ်ထားတဲ့အချက်လက်တွေကတော့အားနည်းနေစေဖြစ်ပါတယ်။ကျမရေရှုထောင်အပါအဝင်သုတေသနလေ့လာမှုတွေအားနည်းနေတဲ့ပြဿနာနဲ့ပတ်သက်လို့ VOA သတင်းတော့ Carol Pearson ပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
အော်လန်ဒိုမြို့ပြစ်ခတ်မှုကအသက်မသေလွတ်မြောက်လာသူတွေတည်ဆုံသူတွေရဲ့ဆွေမျိုးသားချင်းတွေထိတ်လန့်တုန်လှုပ်နေကြဆဲဖြစ်ပေမဲ့ခြေခွဲစရာဖြစ်ရတွေကိုကျော်လွှမ်းနိုင်မှုလဲကြိုးပမ်းနေကြတာပါပြစ်ခတ်မှုအတွင်းသားဖြစ်သူတည်ဆုံခဲ့တဲ့မိခင်တယောက်ကတော့အကြီးတန်းအယုတ်ဆိုးတဲ့ဖြစ်ရမျိုးတွေအဆုံးသတ်စေချင်ပြီလို့ဆိုပါတယ
် Let's try to get rid of the hatred
ငုံတိမှုတွေအကြမ်းဖက်မှုတွေကိုဖယ်ရှားနိုင်အောင်စ조사ကြရအောင်ပါရှင်
တကယ်ခံရမှုတွေအမေရိကန်မှာသာမကကဘာတဝမ်းမှာပါဝမ်းနေပွဲအခမ်းအနားတွေကျင်းပခဲ့ကြသလိုအမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေသူတွေရဲ့သဘောထားမှတ်ချက်တွေလည်းဖတ်ပေါ်လာပါတယ် Republican Party ကဂရေကျွဲတထေး Donald Trump ကတော့လူဝင်မှုကြီးကြပ်ရေးကိုတစ်ချက်မမတ်လုပ်ရမယ်ဆိုတဲ့သူ့မူဝါဒကိုထပ်လောင်းပြောဆိုခဲ့တာ
ပါ The only reason the killer was in America in the first place
ဒီလူသားသမားအမေရိကန်ကိုရောက်လာခဲ့တဲ့တခုတည်းသောအကြောင်းရင်းကတော့သူ့မိသားစုဒီကိုလာဖို့လက်ခံခဲ့တာပဲဖြစ်ပါတယ်
ဒီမိုကရက်တစ်ပါတီကနိုင်ငံကြီးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့ပြဿနာရဲ့ဇင်းမြစ်တစ်ခုဖြစ်တနက်ကန်ဆောင်ဝင်ကိစ္စကိုအလေးထားပြောကြားသွားခဲ့တာ
ပါ I believe weapons of war have no place
စစ်ပွဲသုံးလက်နက်တွေလမ်းပေါ်မှာမရှိသင့်ဘူးလို့ကျမကတော့ယုံကြည်ပါတယ
်ဝန်ထဲချီခွဲစရာဖြစ်ရတဲ့ချုပ်နေရပေမဲ့တနက်ကြောင်ဖြစ်နေရတဲ့အကြမ်းဖက်မှုတွေအဆုံးသတ်နိုင်မယ့်အစီအစဉ်ကတော့တိတိကျကျမရှိပဲဖြစ်နေရတာပါအမေရိကန်လူထုကျန်းမာရေးအသင်းအမှုဆောင်ဒါရိုက်တာဒေါက်တာဂျော့ချ်ပန်ချမင်ကတော့ကျန်းမာရေးရှုထောင့်ကချင်းကပ်ဖို့လိုအပ်နေပြီလို့မြင်ပါတယ
်။ I see the whole issue of people dying prematurely.
တနက်ကြောင်အချိန်မတန်မဲ့လူတွေအများကြီးသေဆုံးနေရတဲ့ပြဿနာကြီးတစ်ခုလုံးပေါ့။လူထုကျန်းမာရေးကိစ္စအဖြစ်နဲ့ပဲကျွန်တော်ကတော့မြင်ပါတယ်
။ဒါမှလည်းအမေရိကန်မှာလူထုကျန်းမာရေးအတွက်အထူးကတာဝန်ရှိတဲ့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ website ကိုကြည့်မယ်ဆိုရင်တော့တနက်ကြောင်ဖြစ်ရတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အထံတိတ်နေတာကိုတွေ့ရမှာပါ။ Johns Hopkins တက္ကသိုလ်လူထုကျန်းမာရေးဌာနပါမောက်ကဂျွန်ဗန်နစ်ကတော့သူတည်သနာတွေအလုံးလောက်မရှိဘူးလို့ပြောပါတယ်။
We certainly don't have as much research on gun violence prevention.
ကျေတနာကကြီးမားသလားတနက်တောင်ဖြစ်တဲ့အကျန်းဖတ်မှုတွေနဲ့ပတ်သက်လို့သူတေသနာလုပ်ထားတာတွေကများများဆဆမရှိပါဘူး
။ယောဂထိ ंछ ုပ်ရေးနဲ့ကာကွယ်ရေးဌာန CDC အနေနဲ့သေဆုံးမှုတွေရဲ့အကြောင်းရင်းတွေကိုတော့မှတ်တမ်းတင်ထားတာမျိုးတွေရှိနေတာကြောင့်နှစ်စဉ်တနက်ကြောင်သေရတဲ့လူအမေရိကန်မှာ3000လောက်ရှိတယ်ဆိုတာကိုတော့သိရပါတယ်။ဒါပေမဲ့လည်းဘာကြောင့်ဖြစ်ရလဲဆိုတာကတော့မသိနိုင်သေးပါဘူး
။ What we do when we have most problems is we gather the data to find out what's happening.
ဒါနာအများစုနဲ့ပတ်သက်လို့သိအောင်လုပ်တဲ့နေရာမှာကျွန်တော်တို့အချက်အလက်တွေကိုစုဆောင်းနေရှိပါတယ်။ဘာကိစ္စလဲ၊ဘာပြဿနာလဲဆိုတာလေ့လာပါတယ်။ပြီးရင်တော့အဖွဲ့ပေါင်းစုံကဝိုင်းပြီးကြိုးကြောင်းစီလျော်တဲ့အဖြေတွေကဘာဖြစ်နိုင်တယ်လဲဆိုတာစဉ်းစားကြပါတယ်။နောက်တော့အလို့ဖြစ်မဖြစ်လက်တွေ့ဆန်းကြည့်ပါတယ်။ဂျမိုင်းပြဿနာတွေကိုဖြေရှင်းတာမှာဒီလိုမျိုးတစ်ပြေးပြေးချင်းလုပ်ခဲ့ကြတာပါ
။လူလူဂျမိုင်းပညာရှင်တွေကတော့ကားမတော်တဆမှုတွေကိုလေ့လာတာကနေထိုင်ကုန်းကပတ်ပတ်တာအပေါ်ဝင်ဘေးကင်းလွန်ကျွန်ရေးစီမင်းစည်းကမ်းတွေနဲ့ထိခိုက်သေဆုံးမှုတွေကိုရှော့ချနိုင်တာကိုလည်းထောက်ပြကြပါတယ်။ဒါပေမဲ့လည်းတနက်ကြောင်ဖြစ်တဲ့အကျန်းဖက်မှုတွေဟာနိုင်ငံရေးပြဿနာတစ်ခုလည်းဖြစ်လာနေတာပါ။တနက်နဲ့ပတ်သက်တဲ့သုတေသနလေ့လာမှုတွေအတွက်ယောဂထိ ंछ ုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကိုပေးရနေတဲ့အထောက်ပံ့တွေကိုတော့လွန်ခဲ့တဲ့နှစ်ပေါင်း20လုံးကပဲကွန်ဂရက်စ်တော်ကဖျက်တောက်ထားခဲ့တာပါ။တနက်ကန်ဆောင်ခွင့်ကိုထိ ंछ ုပ်ဖို့လူလူကျန်းမာရေးဌာနကကြိုးပမ်းနေတယ်ဆိုပြီးအမျိုးသားရိုင်ဖယ်အသင်းကဆွဆွဲခဲ့ပြီးနောက်မှာပဲရက်ဆိုင်ထားခဲ့တဲ့အစီအစဉ်ကိုတော့အခုချိန်ထိပြန်မဆနိုင်တော့ပါဘူး။အခုကမှတော့ American စီးပညာအသင်းကဒီကန့်သတ်ချက်ကိုလွှတ်တော်ကဖယ်ရှားပေးနိုင်မှုအပြင်းထန်ကြိုးစားသွားမယ်လို့လည်းကတိပြုထားပါတယ်ခင်ဗျာ။
အလန်ဒိုကာဝဲယုံမှာလူစုလိုက်ပြန်လိုက်ပြစ်ခတ်တိုက်ခိုက်ခံရတဲ့အပေါ်သုတေသနလုပ်ငန်းတွေအားနည်းနေသေးတဲ့အကြောင်းကိုအောင်လွင်ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါတော့မရှင်။လက်နက်ကိုင်အဖွဲ့တစ်ခုကပြည်ထောင်စုလက်မကြီးဘော်ကမြို့ကြီးတစ်မြို့ကိုဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းကြောင့်ရှမ်းပြည်နယ်မြောက်ပိုင်းက16မြို့နယ်မှာလုံခြုံရေးတွန်းမြင့်ထားတယ်လို့လာရှိုးမြို့ကအစ်မြင့်ရဲရရှိတို့ကပြောပါရတယ်။အထက်အာဖြင့်ကာဂိတ်ဘူတာဈေးနဲ့ဆေးရုံစတဲ့လူစီကားရနေရာတွေကိုဦးစားပေးပြီးတော့လုံခြုံရေးဆောင်ရွက်နေတဲ့အကြောင်းပြောပေမဲ့မြို့ကြီးတော်များများကဒေသခံတချို့ကတော့ထူးခြားတဲ့အခြေအနေတွေမတွေ့ရဘူးလို့ပြောပါရတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့ VOA သတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့အစိုးရအသစ်ကငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြင့်ဆောင်ရွက်နေချိန်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းအကြားမှာပြိပခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းမှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတာဖြစ်ပါတယ်။ဒီသတင်းကြောင့်လက်တလော့ရှမ်းပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုလာရှိုးမြို့ပြည်နယ်ရဲတပ်ဖွဲ့ကအကြီးတန်းအရာရှိတဦးကအခုလိုပြောပါတယ်။
ဒီတော့သူလမ်းမပေါ်ကမြို့ကြီးတစ်မြို့မြို့တောင်ကျစုဖွဲ့စည်းတစ်ခုကလက်နက်ကိုင်ဖွဲ့စည်းတစ်ခုကလုံမယ်ဆိုတော့အပီပီစဲသတင်းတရရပြည်သူလူထုကာကွယ်စောင့်ရှောက်လို့တဲ့သဘောနဲ့ဒါလွန်စွေးတိုးမြင့်တာပါခရိုင်ရော6ခရိုင်ပေါ့ဒွေလျာပြင်းတော့16မြို့နဲ့ပေါ့နော်လွန်စွေးတိုးမြင့်တာပ
ါလက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်ကိုလည်းအခုလိုဆက်ပြီးပြောပါတယ
်စစ်တပ်ဖွဲ့ရဲ့လုံခြုံရေးလုပ်ငန်းစဉ်တွေရှိပါတယ်အဲ့ဒါဘာလဲဆိုတော့ဒီရုပ်ဝင်အတွက်ဒီမှာကျွန်တော်ဖိတ်ဆို့ရှာဖွေစစ်ဆေးရလုပ်ပါတယ်တော့ကျွန်တော်တို့နေ့ရောညရောကိုကျွန်တော်မော်တော်ရင်လှည့်ခင်းနေလုပ်ပါတယ်ဒီစားကလည်းခင်းနေလို့ပါလေဒီတဲခိုကန်းနေကရန်ကြားနေတဲ့ရက်ွက်တွေမှာကျွန်တော်တို့ကလူဝင်ထွက်ဒီကိုစောင့်ကြည့်ပါတယ်အဲကျွန်တော်တို့ရက်ွက်အုပ်ချုပ်ရုံးနေပါလှည့်နေသွားတာပြီးတော့မှတရင်ရရှိအောင်လည်းစုံစမ်းပါတယ်အဲလုပ်နေပါလေညာကျွန်တော်တို့ကလုံလုံရေးတွေကိုမြို့အားလုံးမှာတိုးမြင့်ဆောင်ရွက်နေတယ်သူစစ်စီသူစီကားတဲ့ဈေးမြို့မှာဈေးကြီးတွေနော်အဲကျွန်တော်အဝေးကြီးကားဝင်းနေဘူတာယုံနေဆေးယုံလိုဟာမျိုးကလူစီကားတဲ့နေရာ
ပြည်내ရဲတပ်ဖွဲ့အနေနဲ့မိုင်းအသည့်မိုင်းတတိရှိဖို့ပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူလူထုကပူးပေါင်းဆောင်ရွက်လာအောင်လဲဆောင်ရွက်နေကြောင်းပြောပါတယ်။ဓာရှုမျိုးကံတူကတော့ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းကိုမကြားသိရသေးသလိုသူတို့မျိုးမှာထူးခြားတဲ့အခြေအနေတွေမတွေ့ရဘူးလို့ပြောပါတယ်
။အော်ကျွန်တော်တို့တော့ဒီကနေ့ထိတော့ကျွန်တော်လည်းမကြားမိဘူးပြအဲ့ဒါကိုကျွန်တော်တို့လည်းသွားလာတယ်တင်ကြတဲ့အနေနဲ့လည်းဘာမှတော့ကျွန်တော်တို့အထူးချက်ကြတော့မတွေ့မိပါဘူးဗျ။ဒီတိုင်းသွားလာလောက်တိုင်းနေကြလား။ကျွန်တော်တို့ပြည်မမှာတော့ဒီကံတော့လာလှုပ်ရှားနေတာတော့ပုံမှန်ပါပဲ
။ကြောင်မဲမျိုးကလူကြွေးဆိုင်ရာဝန်ထမ်းတဦးကလည်းအခုလိုပြောပါတယ်
။ဟောကျွန်တော်တို့စီတော့ပုံမှန်ပဲဘာမှမရှိဘူး။သင်ကြတာလည်းမရှိဘူး၊မကြတာလည်းမရှိဘူး၊ရှော့တာလည်းမရှိဘူး၊အရင်တိုင်းပဲ
။မူဆယ်မျိုးကကာဂိတ်တွေရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ်
။ဒီမှာတော့ဘာမှကြားမလို့။ဂိတ်တွေပါရဲ့အဲ့ဒီလာစစ်စစ်ကရင်ရေးတယ်ပါလို့။ဒီမှာပုံမှန်ပဲကားကြီးဒေသနဲ့ခါတိုင်းတွေပဲဒီလိုလည်းပုံမှန်နေကြ။
ဒီလ15ရက်နေ့ကတော့နန်းဖက်ကအနီးမန်လွေရွာမှာလက်နက်ကင်အဖွဲ့တစ်ခုကစစ်ကြေးကောက်ယူတာရှိကြောင်းသူကဆက်ပြောပါတယ်။ရဲမှတ်တမ်းအရ2015ခုနှစ်နှစ်လယ်ပိုင်းကကြောင်မဲမြို့ဓာတ်စီဆိုင်မှာချိန်ကင်မိုင်းတစ်လုံး၊လာရှိုးဘူတာအနီးမှာမိုင်းတစ်လုံးနဲ့ ဒီနေ့အေဘီလာကုံပိုင်းကမူဆယ်မြို့မှာမိုင်းနှလုံးပေါ်ထုတ်ရရှိခဲ့ကြောင်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြို့ရင်းပစ်ခတ်တိုက်ခိုက်တာဘုံဖောက်ခွဲတာတွေဟာအများအပြားအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲပြင်းထန်ကြိမ်တွေမှာဖြစ်ပွားလေးရှိပါတယ
်။ရှမ်းပြည်မြောက်ပိုင်းမှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းကြောင့်လုံခြုံရေးတိုးမြင့်ယူထားတဲ့အကြောင်းကိုမိုးစောပြောပြသွားတာပါ။ဒီသတင်းနဲ့တစ်ဆက်တည်းဒီတိဘောကဒုက္ခသည်စခန်းကစစ်ဘေးရှောင်ဒုက္ခသည်တွေကတော့တိုက်ပွဲတွေရပ်သွားပြီဆိုပြီးနေရက်ကိုပြန်သူတွေပြန်နေကြပါပြီ။ဒီအကြောင်းကိုလည်းဆက်ပြောပြပေးပါဦးမယ်။ရှမ်းပြည်နယ်ကလက်နက်ကိုင်ပြပခါတွေကြောင့်နေရဆွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေကအတော်များများဟာအခြေအနေတည်ငြိမ်စပြုလာတဲ့အတွက်နေရရင်းကိုပြန်ခဲ့ကြပေမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းအတွက်အခက်တွေ့နေကြပါတယ်။မြမတက်မရော်နဲ့ရှမ်းပြည်မြောက်ပိုင်းတက်မရော်တို့ကြားတိုက်ပွဲတွေငြိမ်သက်လာလို့နေရရင်းကိုပြန်ခဲ့တဲ့တိဘောမြို့နယ်စစ်ရှောင်းစခန်းကဒုက္ခသည်တွေဟာနေအိမ်တွေပျက်စီးတာစိုက်ပျိုးရေးလုပ်ငန်းတွေမှာထိခိုက်မှုကြုံရတာတွေကိုပြန်လည်တိဆောက်ဖို့အတွက်အခက်အခဲကြုံနေကြရတာပါ။ပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားတိုက်ပွဲရတန့်လာတဲ့အချိန်တွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒီပေါ်မျိုးစစ်ဆောင်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်300ကျော်ဟာနေရရင်းကိုပြန်ခဲ့ကြပြီလို့ဝမ်မောလူမှုကွန်ရက်ရေးဘုတ်တာဝန်ရှိသူတို့ဖြစ်တဲ့ကိုမျိုးကအခုလူပြောပါတယ်
14ရက်နေ့မှာကျတော့ကျွန်တော်တို့မြို့ဟောင်းကြီးရွာမှာရှိတဲ့စိဟိုင်းကြီးရွာကလူဦးရေ185ရာပေါ့13ရက်နေ့ကကျွန်တော်တို့ဘိုးတော်ကြားပြီးတဲ့ဒီစစ်ဆောင်130ပေါ့နော်အဲအဲ့ဒါကိုနားတော်ကြီးရွာပေါ့နားတော်ကြီးရွာကိုပြန်ပို့ပေးခဲ့တယ်အဲသူတို့ရဲ့နေရာဌာနတွေကဘလုံးပြန်ပို့ပေးလိုက်ပြီ
ဒီစစ်ဘေးရှောင်တွေဟာမေလ17ရက်နေ့ကတီဘောမြို့နယ်နှမ့်ပောင်တိုက်နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်အနီးဝန်းကျင်ကြီးရွာသားတွေကနေတီဘောမြို့နယ်ထဲကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာပါကလတန်ကြာဆုံးပြစ်ထားတဲ့ကြေးရွာကအိမ်ရာတွေဟာပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့ကုမျိုးကဆိုပါတယ်။လက်ရှိမှာစစ်ပြေဒုက္ခသည်တွေနေရကိုပြန်နိုင်ပြီဆိုပေမဲ့လေယာဉ်လုပ်ငန်းကိုမလုပ်ဆောင်နိုင်သေးဘူးလို့ဒုက္ခသည်ရေးကိုကူညီပေးနေတဲ့ရှမ်းပြည်နယ်လွှတ်တော်ကုစလေနန်းဆန်းဆန်းအေးကအခုလိုပြောပါတယ်
။ခုဆိုရင်ဒီစိုက်ပျိုးရေးထောက်တောင်းမတွားရတဲ့အိမ်တွေဟိုပြန်လုပ်နေတာနဲ့အဲ့လိုမျိုးတွေဖြစ်နေပေါ့ဒီဒီခေတ်ကတို့ဆူဆောင်းတဲ့မျိုးစေ့တွေကိုလည်းဖြည့်ဆည်းခံရတယ်ပေါ့နော်အားလုံးထဲမှာနားတော်ရွာပေါ့နားတော်ရွာမှာအထူးခိုက်ဆုံးရှုံးမှုတအားများတယ်ဟိုအိမ်တိုင်းလိုလိုအိမ်ထဲကပစ္စည်းတွေအကုန်လုံးအဲ့လိုမျိုးဖြည့်ဆည်းခံရတယ်ပေါ့နော
်စစ်ဘေးရှောင်ရွာသားတွေအနေနဲ့အခုလိုမိုးရသည်မှာစိုက်ပျိုးရေးလှုပ်ဆောင်နိုင်ဖို့မျိုးစဘာမျိုးပြောင်းတွေပါဝင်လေယာဉ်သုံးကိရိယာတွေဖြည့်ဆည်းခံခဲ့ရတဲ့အတွက်အခက်တွေ့နေတဲ့အခြေအနေမှာရှိနေပါတယ်ဒီဘောမြို့နယ်ထဲကနားတော်ရွာနဲ့တုံခန်းကျေးရွာဘက်မှာမြမတမတော်ကနေလုံချုံရေးယူစားစဲအနေထားဖြစ်နေတာကြောင့်လေယာချန်လွတ်ငန်းသွားလာရေးမှာစီစစ်မှုတွေရှိနေပါတယ်ဒီလိုသွားလာရေးအဆင်ပြေစေဖို့အတွက်နိုင်ငံသားစီစစ်ရေးကပ်ပြားမရှိတဲ့သူတွေအတွက်စီစစ်ရေးကပ်နဲ့ထောက်ကန်စာရရှိအောင်လုတ်ဆောင်ပေးခဲ့တယ်လို့ပြည်နယ်လွှတ်တော်ကစလဲနန်းဆန်းဆန်းအေးကပြောပါတယ
်။မဟုတ်ဘူးလုံးဝမရှိသေးတဲ့လူကတော့တရားကျော်ပေါ့။အဲ့ဒီတရားကျော်ကျမတို့ကသူရှမ်းပြည်နယ်လောက်ကပြည်နယ်မှုနဲ့ကိုရံတက်တွေ့ပြီးတော့စစ်ဘေးရှောင်တွေကိုမဟုတ်ဘူးလောက်ပြီးချင်တယ်။အပေါ်ကနေရှင်းသူတို့တက်အရန်ခက်ခဲတယ်ပေါ့နော်။ဒီရွာမှာဆိုရင်မြမတက်မတော်ကလာရှိသေးတယ်ဆိုရင်ဒီလူတွေကမြမစကားမပြောတတ်တော့စိတ်ဓာတ်နဲ့တာတော့အဲ့လိုမျိုးရှိတယ်ပေါ့။အဲ့လိုမျိုးမဖြစ်အောင်စကားမပြောတတ်လဲဒီမှာပုံတင်ကိုပြနိုင်တယ်ဆိုရင်ဒီလူဟာဒီရွာသားဆိုတဲ့စစ်တီးပေါ့နော်အဲ့လိုမျိုးဖြစ်အောင်ဒီမှာတော့အမှတ်ပုံတင်လုတ်ပြီးသွားတယ်ပေါ့နော်ကိရမပုံတင်လည်းတော့ဆယ်မရသေးတဲ့လူကိုကြတော့အုတ်ချွေးမှုရဲ့ထောက်ခံစာအောင်ခိုင်းထားပါလေ
စစ်ရှောင်းနားတော်ရွာနဲ့တုံခိုင်းကျေးရွာသားတွေအတွက်လက်တလောစားသားဖို့အတွက်စန္ဒရိတ်ခါတွေကိုအကူအညီပေးရေးဖွဲ့တွေကနေတပိုင်းတိုင်းအကူအညီပံ့ပိုးထားခဲ့ပေမဲ့သက်ဆိုင်ရာဆိုးရအာဏာပိုင်ဖွဲ့တွေအနေနဲ့ကတော့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီပေးတာမျိုးမရှိသေးဘူးလို့လဲဝမ်မောလူမှုကူညီရေးပေးဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ကုမျိုးကပြောပါတယ်အလားတူကြောင်မဲမျိုးပေါ်မှာရှိနေတဲ့ဒုက္ခသည်တွေဟာနေရရင်းကိုပြန်လွှတ်ကြပြီဆိုပေမဲ့ပုံကိုကြေးရွာသားတရားကျော်ကတော့နေရကိုမပြန်နိုင်သေးပဲပန်ကြံဖုံးတော်ကြီးကျောင်းမှာခိုးလုံနေရဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင် Feel American တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်နိုင်ငံသားစီစဉ်မှုလုပ်ငန်းတွေကိုရက်တရစီမံချက်ကာလအတွင်းမပြည့်ပြတ်သေးရင်နောက်ထပ်တက်တန်းတူပြီးဆောင်ရွက်သွားမယ့်အကြောင်းအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစီစဉ်ထားပါတယ်။လက်ရှိနိုင်ငံသားစီစဉ်ရေးလုပ်ငန်းစဉ်တွေကိုနိုင်ငံတစ်ဝန်းလုံးမှစီစစ်ဆောင်ရွက်ပေးနေတာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမြို့နယ်တချို့မှာတော့လက်မခံတာတွေရှိနေပါတယ်။နိုင်ငံသားစီစစ်တာမှနိုင်ငံသားဖြစ်ကြောင်းသက်သေပြနိုင်ဖို့လိုအပ်သူတွေရှိလာရင်အချိန်ပေးသွားမယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
လောက်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့ပထမရက်တရအတွင်းဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်း73ခုအနက်မှာ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဆောင်ရွက်ဖို့လဲပါဝင်ပါတယ်။ဒီရက်တရစီမံချက်ကာလအတွင်းမှာနိုင်ငံသားစီစီရေးလုပ်ငန်းတွေမပြီးပြတ်ဘူးဆိုရင်နောက်ထပ်တက်တန်းတိုးလှုပ်ဆောင်သွားဖို့ရှိတယ်လို့အဲ့ဒီဌာနကညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်းကပြောပါတယ်
။ဒါရီယာဟိုရက်တရအတွင်းမှာတော့ကျွန်တော်တို့ဒါပထမဆုံးစပြီးတော့ကျွန်တော်တို့ရှင်းလင်းနေတာပြောင်းလုပ်တာပေါ့။ဒီရည်ရည်နဲ့မပြီးဘူးဆိုလို့ပြင်တော့ကျွန်တော်နောက်ထပ်ဆက်ပြီးတော့ဟို6လစီမံချက်အနေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။ဖြစ်ဖြစ်လို့ဆိုတော့မှာဒါတွေ့တဲ့နိုင်ငံသားဥပဒေမှာတော်တဲ့အချက်လက်တွေမှာတချို့ကဟိုလိုအပ်တဲ့အထောက်အထားတွေကိုကြားဖို့တော့ကိုစာဖွေဖို့သူတို့မှာပြန်လဲပြီးတော့အတူတူလိုအပ်တယ်ဆိုသူတို့အခြေပြီးမှာဖြစ်တယ်။ဒီလိုမျိုးနိုင်ငံသားဥပဒေကတက်ညွှန်လို့ကနိုင်ငံသားဖြစ်သွားပြီးတော့တချို့လဲအဲ့နိုင်ငံသားတွေဒီနိုင်ငံသားတွေဒီသက်ဆိုင်ရာကြက်ပြားတစ်မျိုးကိုရသွားမှာပေါ့။ဖြစ်လာနိုင်တာကတော့အကြောလည်းလက်ရှိနေကြတဲ့ပုံပြီးတော့ဒီဖွေရည်တွေအနေနဲ့အဖွေရည်အကျိုးကပို့ပြီးတော့လောက်ကြည့်ခံစားလာမယ်တဲ့သဘောဖြစ်ပါတယ်ဗျ။အခုတော့အဲ့လိုအထောက်အထားပေးလို့ရတယ်ဒီကလည်းလက်ရှိသူတို့ပြထားတဲ့နိုင်ငံတော်စီစီခံမှုဒီတက်ပြီးကြတက်ပြတော့ဒီလိုဒီဖြစ်ဖြစ်ဖြစ်တော့ဒီကပြောင်းလဲတက်ကြတာပြီးတော့သူတို့အထောက်အထားကြီးပြည်တော်ကိုချောက်ပြီးကြအစ်ကမ်းမှာဖြစ်ပါတယ်။
လက်ရှိနိုင်ငံသားစီစစ်ရမှာကြုံတွေ့နေရတာနဲ့ပတ်သက်ပြီးမြေပုံမြို့နယ် IDB စခန်းကစခန်းကော်မတီဝင်တဦးဖြစ်တဲ့ဦးအောင်လွင်ကတော့အခုလိုပြောပြပါဗျ။ကျွန်တ
ော်တို့ကစိတ်ကြည့်ရဆိုတာကခင်ဗျားတို့ကအခုအမေရိကန်နဲ့ရှစ်ခုပြီးကျွန်တော်တို့ဘယ်လောက်မှလာပြီးတော့ခင်ဗျားတို့ကိုနောက်တစ်ခါပြန်ဆင်းမယ်ဆိုတာလေကျွန်တော်တို့ကိုဘာမှလည်းမပြောတော့ဘူးလေ။ဦးသိသိအချွတ်လည်းထက်ဒါကျွန်တော်တို့ဒီမှတ်ပုံနဲ့လုပ်ဖို့ကိစ္စကိုကျွန်တော်တို့ပြောတယ်။ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ကအကုန်လုံးလုပ်တယ်။ပြီးတဲ့အခါမှာကျွန်တော်တို့ဒီဘယ်သူမှလည်းမလာတော့ဘူးဒီအခွင့်အရေးဆိုတာဘာလဲဆိုတာကျွန်တော်တို့မြင်အောင်မြင်ဘူး။အဲ့လိုကျွန်တော်တို့မျက်နှာလက်ကြွဲပြီးဒေကြီးပုံနဲ့လည်းကျွန်တော်တို့လှုပ်ထားခဲ့တယ်။ကျွန်တော်တို့ဒီအဆွေအပြေရောက်တဲ့အခါမှာကျွန်တော်တို့အဲ့ဒီကိစ္စကိုကျွန်တော်ပြင်ကြရတယ်။ဒီပြည်နယ်ဝန်ကြီးချုပ်ဦးမြင့်ကအဆွေအဟောင်းလုပ်တဲ့ကိစ္စကိုကျွန်တော်တို့ကမပြောပါနဲ့။ကျွန်တော်တို့ကယုံကြည်ပါနိုင်ငံတော်တိုင်းပြည်ကတောင်ဆန်းစီစီဆိုတာကဘာကလေးတဲ့ပုံကိုဖြစ်တဲ့သူဥဆောင်ပြီးတော့လုပ်နေတဲ့အလုပ်ဖြစ်တဲ့ကြောင့်ဒီကိစ္စပေါ်မှာယုံကြည်မှုထားပါကျွန်တော်တို့အဆွေအကိုယုံကြည်ပါကျွန်တော်တို့ကလည်းယုံကြည်ပါတယ်။ဒီလိုကျွန်တော်တို့လုပ်ထားတယ်ခင်ဗျာကျွန်တော်တို့အခုအမေရိကန်တွေကျွန်တော်တို့ရပြီးပြီရပြီတဲ့ဆာမှာကျွန်တော်တို့ဘာမှမပြောတော့ဘူးသူတို့ဒါဘယ်လိုလုပ်ရမလဲဆိုတော့လည်းကျွန်တော်တို့မသိတော့ဘူးသူတို့လည်းမလာတော့ဘူးဖြစ်တဲ့ဆာမှာလူတွေကဒါတွေကိုယုံကြည်မှုကဲမဲ့လာရတယ
်ပြီးခဲ့တဲ့နှစ်အတွင်းက White Gel လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်တွေထုတ်ပေးခဲ့တာမှာအဲ့ဒီကတ်တွေဟာတက်တန်းကုန်ဆုံးပြီဖြစ်တာကြောင့်ဧပြီ1ရက်နေ့ကနေမေ31ရက်အတွင်းပြန်လည်အနံ့ဖို့အစိုးရကကြေညာတက်မှတ်ခဲ့ပါတယ်။ဒီနှစ်ဂျွန်လာဆန်းမှာတော့နိုင်ငံသားစီစစ်နိုင်ဖို့အတွက်အစိမ်းရောင်ကတ်တွေကိုအစိုးရကထပ်မံထုတ်ပေးတာဖြစ်ပါတယ်။ဒီအစိမ်းရောင်ကတ်ရရှိသူတွေဟာနိုင်ငံသားလျှောက်ထား권ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။အစိမ်းရောင်ကတ်ပြားတွေဟာနေထိုင်권အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်စီစစ်ချက်အရနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့တတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအတိုင်းခံစား권တွေရကြမှာဖြစ်ပါတယ်။လူအများစုကတော့အစိမ်းရောင်ကတ်ဟာနေထိုင်권ပြုတဲ့လက်မှတ်ဖြစ်ပြီး White Card လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်တဲ့အစ်စ်နိုင်တယ်လို့ယူဆပြီးလာရောက်လဲလှယ်ခြင်းမရှိသူတွေလည်းရှိနေပါတယ်။လက်ရှိပုံနှကျုံမျိုးနယ်မှာတော့နိုင်ငံသားစီစစ်တာနဲ့ပတ်သက်ပြီးလက်မှတ်ခံတာတွေရှိနေပါတယ်။ဒီလိုနိုင်ငံသားစီစစ်တာကိုအချိန်ယူစဉ်းစားပြီးမှလက်သင့်ခံနိုင်တာကြောင့်အချိန်ပေးဖို့တောင်းဆိုမှုတွေရှိနေတယ်လို့အစိုးရဘက်ပိုင်းကတာဝန်ရှိသူတအူးကပြောပြပါဗျ။ဒီရက်တရားစီမံကိန်းအရနိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေကိုတပြည်လုံးကလိုအပ်တဲ့နေရာတွေမှာဆောင်ရွက်တော့မှာဖြစ်ပြီးရှမ်းပြည်နယ်နဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်တွေမှာလည်းဆောင်ရွက်နေပြီလို့ဦးမြင့်ကျိုင်းကပြောပါဗ
ျ။အခုချိန်ကြီးကျွန်တော်တို့ဒီဟာစစ်ဆေးဆောင်ရွက်နေတဲ့နေသားတွေမှာတော့တခြားနယ်ခိုးဝင်လာတဲ့ခရဲဟာတွေကတော့ဒီအခုကျွန်တော်တို့စစ်ဆေးနေတဲ့ကဲနေနေတဲ့ဌာနတွေမှာမတွေ့ဘူးဗျ။ကျားတင်ကခိုးလာတဲ့ဟာတွေကတော့ကျွန်တော်တို့တခြားလူဘာလို့ဒီကြေလို့ပါလို့လဲအဲဒီလိုဝင်ဝင်ကျိုးသွားနေတဲ့ဟာကိုပဲဖတ်ပြရမိကြတယ်ရှိလို့ရအဲဒီထဲမှာအခုဒီကြဲလို့ပါလေဒီကကဟိုပြည်လေးမှမဒီမှလို့ပေါ့ခိုးလာတဲ့လူကတော့ကျွန်တော်လုံးဝပဲမတွေ့ပါဘူ
းလက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်ဆေးနိုင်တာကြောင့်ယာယီတပ်တွေကန်ကတ်ထုတ်ပေးထားသူဥယီဟာ6သိန်းနီးပါးရှိနေပါတယ်ဒီထဲမှာရခိုင်ဒေသတစ်ခုထဲမှာရင်ယာယီတပ်တွေကန်ကတ်ထုတ်ပေးထားသူ4သိန်းကျော်ရှိနေတယ်လို့အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်
ရတရားစီမံကိန်းတွေမှာဆောင်ရွက်ပေးနေတဲ့နိုင်ငံသားစီစီရေးလုပ်ငန်းအကြောင်းမိခစူးစီးတင်ပြသွားတာပါ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သောတာရှင်တွေနားဆင်လို့တဲ့တည်သင့်တွေတောင်းယူလို့ရဆိုရင် VOA ရဲ့စာတိုက်လိပ်စာက VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ဖြစ်ပါတယ် email နဲ့ဆက်သွယ်လို့ရတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင် telephone number က1-3-2-3-2-5-5-5-4 ဖြစ်ပြီး fax နံပါတ်ကတော့1-3-2-3-2-5-5-5-2ဖြစ်ပါတယ်။မကြခင်ဒုတိယပိုင်းအစီအစဉ်မှာတော့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ16ရက်ကြာတာရင်းနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနှาศင်နိုင်ပါတယ်ဒီချိန်ပိုင်းတွင်မှာမိုးရင်းမှာဓာတ်လိုက်သေဆုံးမှုတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာသိကြရမယ့်ကျမရေးခဏအစိုးရဟောင်းလက်ထက်ကလဲရမြေဥပဒေကြောင့်သိရမယ့်မြန်မာရေးတုံ့သက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကျမရေးပိုင်းကအစားအကုန်ခက်ခဲပို့ပြီးရောခက်ခဲရတော့ကလေးတွေရဲ့ပညာရေးပဲဟုတ်ကိုတာတပီးတို့ပညာရန်တက်စီချင်တယ်ဒါမဲ့ကျမတို့မိ
ဘကချင်းပြည်နယ်အတွင်းကဒုက္ခသည်တွေရဲ့လိုအပ်ချက်တွေအကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနှาศင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့မိုးရသည့်တွင်လျှက်စစ်ဓာတ်လိုက်မှုအန္တရာယ်အကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာလျှက်စစ်ဓာတ်လိုက်ပြီးလူသေဆုံးမှုတွေရှိနေသလိုဒီလိုအဖြစ်ပြက်တွေဟာမိုးရာသီမှာပိုပြီးတော့ဖြစ်လေရှိပါတယ်။လျှက်စစ်ဓာတ်လိုက်သိဆုံးမှုတွေဟာမိုးရာသီမှာပါကြောင့်ပိုဖြစ်ရပြီးဖြစ်လာပြီးဆိုရင်ရှေးဥတုနာပြုစုနည်းကိုအသုံးပြုပြီးတော့အသက်အန္တရာယ်အထိမဖြစ်ရအောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီလျှက်စစ်တက်လိုက်ပြီးတော့သေဆုံးမှုတချို့ရှိလာခဲ့ရမှာအခုလိုမိုးရွာသီမှာဆွဆွမှုကြောင့်ပိုပြီးစိုးရင်ရတာမျိုးအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးနည်းနည်းစပြီးရှင်းပြပေးပါလား
မြန်မာနိုင်ငံမှာမဟုတ်ပါဘူးစင်းရဲရရပါတကဘာလုံးမှာအစ်ကျန်နေပါတော့မတော်တဆတိခတ်မှုတွေမှာတဲ့လျှက်စစ်တက်လို့သေဆုံးတဲ့လူကပြရတိုင်းလုံးရှိတယ်တဲ့ဒါတော်တော်လေးများနေသဘောပေါ့နော်ဒီလျှက်စစ်မှာဒီဘူအာတီများလာတယ်ညာတက်လိုက်မှုခင်ဗျာများလာတယ်ဒါကြောင့်သတိထားကိုအား6600အနာမကတ်နဲ့နောက်တစ်ခုကကျွန်တော်တို့ကမွေးကိုက်ရင်ဆေးရှိတယ်တက်လိုက်ရင်ဆေးမရှိဘူးဆိုတော့တက်လိုက်ခံတယ်ဟိုသတိပြုမှာကျွန်တော်ဓာတိကရှိအခုဆိုလို့ရှိရင်ကျွန်တော်လမ်းတောင်းဒီတော်တော်များများမှာပေါ့ကိုအားတက်နဲ့ဆက်တဲ့ transformer ဥကြီးတွေဒီလိုဆိုလဲဆက်ရုံတို့ transformer ဥကြီးတွေထားထားတာပေါ့တော်မြက်စီကသဘောသဘာဝကကိုတိုက်ရိုက်တချို့ပေါက်လို့တချို့ထိလို့တက်လိုက်တာမျိုးတစ်ခါကျခုနကိုအားများတဲ့ဒီ transformer ဥကြီးတွေကလေစကွင်းတော့ကတ်တန်းနဲ့တက်လိုက်တာ
ဟုတ်ကဲ့ဆရာကြီးဘလို့ကြောင့်အခုလို့ဒီစွဆွတ်တဲ့အချိန်မှာပေါ့နော်ပို့ပြီးတော့တက်လိုက်မှုတွေဖြစ်ရတယ်ဆရာကြီး
ကျွန်တော်တို့တော်တော်များများပြည့်ရလျှက်ကာပစ္စည်းနဲ့လျှက်ကူးပစ္စည်းဆိုတာပေါ့နော်ဟိုတက်တာတို့ဒါပါဖလက်တို့ဒါတွေကမကူးဘူးပေါ့နော်အဝတ်အထည်ဒါတွေမကူးဘူးလို့ပြောကြတာပေါ့တပင်းပေါ့နော်ဒါပေမဲ့လည်းမိုးရင်းမှာကြီးစုံနေအဲ့လျှက်ကာပစ္စည်းတွေကလျှက်ကူးပစ္စည်းဖြစ်ပြောင်းသွားတယ်အဲ့အရောကျွန်တော်တို့ဒီရက်ကွက်ချက်မှာဆိုလို့ရင်ပြက်စစ်ကျူကတက်ပင်နဲ့ညှိနေတယ်ဆိုတော့တက်ကိုင်းကိုတက်ခုတ်တာအဲ့ဒါပြက်စစ်ကျူကပေါက်နေတော့မိုးရင်းမှာတက်ခုတ်လိုက်တဲ့ခါကျတော့တက်ပင်ကလည်းရေဆိုးနေတာအယူတက်လိုက်ပြီးနေဆုံးတာမျိုးတွေကျွန်တော်တွေ့ရတယ်အခုဆိုရင်ကန်ထားတဲ့တွေစောက်တယ်ရှစ်ချက်တိုက်ဆိုရင်ဘယ်ညာတပေါင်းလိုက်ရှင်ဆက်ချောက်ကန်တက်နေပြီအဲ့မှာဆက်စစ်ကျူတွေကိုအခုရဲ့ခက်ပေါင်းပြီးတက်တိုင်တစ်ခုကလည်းဆွဲတော့အဲ့အဲ့တလုံးမှာပဲကျွန်တော်ကဒီတက်ကျူကဆက်စစ်ကျူဆက်ချောက်ကျူတော့ဖြစ်တယ်တကြူရင်းများအားကြီးပေါ့အဲ့မှာတချို့တွေချွေးဟိုကညိတယ်တကြူရင်းထိပြီးတော့ပုတ်လို့မိလာတာတွေရှိတယ်အဲ့ကတကြူရင်းပောက်တယ်ပြေးတယ်ပေါ့နော်အဲ့ဒီကနေဒီအိမ်ကိုကသူကတန်ပန်းထဲမှာဆက်ပြကြိုးအိမ်တော့ဆိုတော့အဲ့တန်ပန်းကျူကဆက်ပြကြိုးနဲ့ထိတယ်ဆက်ပြကြိုးကပြဆွေးနေပြီးပောက်တဲ့ခါမှာတန်ပန်းကလည်းတက်လိုက်တယ်နောက်ကကိုရန်တောက်ထုတ်လိုက်တယ်ကိုရန်တမရှိတဲ့တန်ကန်လေးကနေတက်လိုက်တယ်အဲ့မိုးရင်းမှာရင်ငွေတွေရိုက်တဲ့ခါကျတော့လျှက်ဆက်ကနပလက်ပောက်တယ်ပေါ့နော်ပလက်ပောက်တယ်မှာရင်ငွေတွေရှိတယ်ပလက်ပောက်ကိုထိုးမယ်လို့ကန်လိုက်တာနဲ့အပြင်မှာတက်လိုက်တယ်အဲ့လိုမျိုးလေရှိရသူဒီချိုးကနေမှတက်လိုက်တယ်ပေါ့ချိုးကြီးကလည်းနေနေမှာမိခုပ်ပြီးပါရင်ဆင်းနေဆိုရင်ပလက်ပေါက်တွေကိုကတော့အောက်ခြေမှာထားတယ်ဆိုကလေးကြီးအလွယ်ကူထိုးနိုင်တယ်ကိုက်နိုင်တယ်ပေါ့ချိုးကလေးကြီးဆိုရင်ကလစ်နဲ့ထိုးလို့တက်လိုက်သွားတာမျိုးတွေဒါကျိုးပေါက်ကိုသွားပြီးတော့ကိုက်လို့ကျွန်တော်ပါဇက်မှာတက်လိုက်သွားတာတွေ့ရှိတယ်ပေါ့နော်အဲ့တော့ဒီပလက်တွေကိုလည်းကျွန်တော်သတိထားရမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီတက်လိုက်တာဖြစ်လာခဲ့ရင်ပေါ့ဆရာရယ်ဘလို့ရှေးဥတနာပြည့်စုနေတယ်ကုသမှုတွေလုပ်ပေးလို့မလဲ
လူတယောက်တက်လိုက်ပြီဆိုလို့ရှိရင်ကျွန်တော်အဓိကတော့ဒီနှစ်ရက်ဒီလေဒီဘွားနဲ့ကျွန်တော်သွားနေတယ်တက်လိုက်ပြီဆိုရင်ချက်ချင်းကိုခန္ဓာလေးကိုစီဝင်သွားတယ်ဆိုလို့ရှိရင်ချက်ချင်းနဲ့အလုံးသွေးရပ်ပြီးတော့ဒီဆုံးသွားနိုင်တယ်
တချို့ကျတော့လည်းနည်းနည်းလေးပေါ့အဝါကိုတကူလုံးကမစီးသေးနဲ့ဖြတ်ပြီးတော့စီးရတာမျိုးကြတော့ဘူအပိညာလို့ရှင်သူကရုံးကန်ပြီးတော့အပြင်ကန်ထွက်သွားတယ်အကန်ထွက်သွားတဲ့အတွက်ကြောင့်တချို့ကြီးတက်ဆိုင်တဲ့တန်ရအပြင်ကိုရိုးချိုးတာတို့အစ်စ်ချိုးတာတို့အစ်စ်လွဲတာတို့အဲ့လိုမျိုးတွေပါခံစားရတယ်တော့ကဒီတချို့တိတ်ကြိတ်ကန်ထားလို့တချို့စွတ်ပြီးတော့ခါတယ်သုံးပါကိုစွတ်လို့မရတော့အဲ့မှာလူတွေကခါတယ်ကိုစက်သားကြီးရတယ်ကွာတုံခါနေတယ်ဘယ်သူပြန်လို့တက်တူကြီးချက်နေတာပြင်ပြင်နေရတယ်အဲ့လိုမျိုးလူတို့တွေ့ယူရှင်ကျွန်တော်တို့ကချက်ချင်းဒီလိုသွားကြင်ကန်လိုက်တာနဲ့တော့ဒီတော့ကထပ်ပြီးတော့ဟိုထားလိုက်တာပေါ့အဲ့လိုမျိုးဖြစ်လာဆိုတဲ့တွင်ကြောင့်ဒီလိုမျိုးလူတွေ့ယူရှင်ချက်ချင်းနဲ့မိမှရှိတဲ့ပါဝါပေါ့နော်သူအိမ်လုံးမှရှိတဲ့အဓိက main club ကြီးကိုပြစ်ပြီးတော့မှဂိုင်မာတွေ့ပါ main club မှာဂိုင်မာသွားကြင်တော့လူပါအားလည်းရှိနေတယ်အဲ့တော့မီတာပေါက်ထဲမှာရှိတဲ့ဖြူဆိုတာကျွန်တော်ဖြုတ်ပေးရမယ်ပြီးတော့မှဒီကောင်ကတကယ်လို့များဂိုင်မယ်ဆိုလို့ရှိရင်လေ့ကျင့်သင်ကြားထားပြီးရက်စက်ဝန်ထမ်းတွေသူလက်လက်အိမ်မှာဆိုတော့ပါလေသူတွေသူအကူအကာကွယ်ပစ္စည်းတွေခိုင်းတာတော့ကိုကိုရရတစ်သားပေါ်မှာရက်တာရဘာပေါ်မှာရက်တာဖြာပေါ်မှာရက်တာအဲ့လိုမျိုးတွေကျွန်တော်လုပ်ရတယ်။အဲ့ဒီရက်စိတ်ကလုတ်သွားပြီးဒီလိုကျွန်တော်ကအဓိကကဒီပြာအသက်ရှူရက်သွားနိုင်တယ်နှလုံးသွေးရက်သွားနိုင်တယ်အဲ့ဒီကကျွန်တော် CPR လို့ခေါ်တဲ့အသက်ကပြည့်စုံတယ်ကျွန်တော်လုပ်ရတာပေါ့သူကပစက်တည်ပြီးအသက်ရှူအောင်လုပ်ရတယ်နှလုံးခုန်အောင်လုပ်ရတာရင်းမက်ကိုဖိရတယ်ပေါ့ဒါလည်းကျွန်တော်နှလုံးပြန်ခုန်အောင်တော့အချင်းလုပ်ရပါမယ်ပြီးတော့ဆေးရုံကိုကျွန်တော်ချက်ချင်းပို့ရတာမျိုးရှိပါတယ်။ဆိုတော့လက်စီးဟာကြည့်ရလို့ရှိရင်တော့လက်ကလေးကိုထိသွားတယ်အမှလောင်နေပေါ့နော်။ဟိုနေတာမန်ရှင်လေးဘူးလောင်လာနိုင်မလို့ရေကောင်ကအေရီယာအများကြီးလောင်လာ။တကျူးလေးထိတဲ့နေရာမှာလောင်သွားတဲ့ဥရောင်နဲ့တန်ရာဟာတာမန်အေရီယာနဲ့မကတော့အထင်းမှကြီးတဲ့ပြက်သားတွေအရွတ်တွေအထိကိုတော့ရင်ပြီးတော့တော်တော်နဲ့နဲ့ခုံဝင်သွားတာ။အဲ့တို့ကြောင့်ဒီတန်ရာကိုကျွန်တော်ကုမယ်ဆိုလို့ရှိရင်သတိထားပြီးတော့ဆေးရုံမှာကုသဖို့လိုတယ်။မကုအထွေးမှရှိတဲ့တန်ရာကိုမသိဘူး။အပြင်ကချက်ပြီးဆိုပြီးနေတော့အထင်းမှနောက်ဆုံးပုတ်ပြီးတော့လိုက်လာတဲ့ကြောင့်တချို့လူတွေလက်ဖြတ်ပြစ်လိုက်ရတာ။ကြည့်ရဖြတ်ပြလိုက်ရတာမျိုးတွေလည်းကျွန်တော်ရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာဒီထလိုက်တာတွေမဖြစ်အောင်ဘယ်လိုကာဝယ်ဖို့လုပ်လဲဆရာ
အခုဆိုလို့ရှိရင်တချို့ကြီးပြဋ္ဌာန်းတာကခုနပြောလို့ပေါ့တဲ့အင်ကို16ကျိုးဆိုပြုတ်ပိတ်နေပြီအဲ့ဒါရခါကျတိုင်းကြတယ်ကိုင်းကြတော့ကျွန်တော်တခါကျဝလုံးနဲ့ထောက်ထားတယ်ရက်ခွက်ရလူတွေကဒီမိုးရင်းမှာဝလုံးဆူလို့တက်လိုက်ရနိုင်တယ်ဒါမျိုးတွေပေါ့တော့အဲ့တော့အကောင်းဆုံးကတော့လက်စစ်အာဏာပိုင်တို့ကြောင်ကြားမယ်ဟိုတချို့ဆိုရင်တချို့ကြီးပြုတ်ကြတာပေါ့အခုဆိုလက်စစ်ခဏလိုက်ပြီးတော့မပြုတ်ကြအောင်သူတွေးထားတဲ့ကျွန်တော် bridge တွေပေါ့လေအဲ့ဒီ plastic တွေနဲ့လိုက်လို့ကိုယ်နေရာတွေ့ရတယ်ပြန်လည်ပြီးမတွေ့ကြအောင်ဘောလုံးကတော့တွေ့ကြသူပြုတ်ကြပြီးတော့လူတွေပေါ်မှာစီးစည်တွေတွေ့ရတယ်လဲတဲ့မှာအဲ့ဒါမျိုးကျွန်တော်ကြားခဲ့ရတယ်ပေါ့နော်ဒါကအများလို့ရမယ်အပိုင်းပေါ့နော်တကူကြီးခုအိမ်ထဲမှာအနေနဲ့ကတော့တချို့တွေ service တွေကိုအတန်အဆုံပေါက်လာပြေးလာကြည့်ဆိုလဲပါသူတစ်ဆင့်ကတော့ extension coin တွေအများကြီးတုံးရတယ် extension coin တွေကသိမချဘူးနေရာမှာရှိတဲ့ coin တွေကိုရေးမဆိုးအောင်ကျွန်တော်ဒါတော့မင်းများကဒီ7 15နဲ့ကိုနေရတဲ့အိမ်ထဲမှာဗီဒီယိုအောင်းတွေကိုဒီလိုပဲတုံးနေကြတာပေါ့။အဲတော့တခါတခုခုဖြစ်လို့မီးချောင်းပြက်လို့မီးလုံးပတ်ပြီးကျုံးလို့ပဲဖြစ်ဖြစ်ပြင်းနေလို့ဒီကကျိုးထင်ရတယ်ကျိုးရပေါက်တာပေါ့နော်။အဲတော့ကျိုးတွေကို7နှစ်လောက်ဒီမထားဘဲနဲ့9နှစ်တခါလောက်လင်းနိုင်ရင်တော့ကောင်းတာပေါ့လေ။တကယ်လို့အိမ်မှာမိသားစုတွေမရှိတော့ဘူးအပြင်ထွက်မယ်ဆိုတော့ဖြစ်နေလို့ရှိရင်တော့ main club ကိုချသွားအမှန်လည်းမီးရီအန်ဒီရီရှော့ဖြစ်လာနေတယ်တဲ့။နောက်အမြန်ဆုံးဝီရက်စင်နဲ့ခမင်းချက်တယ်။ရက်စင်နဲ့အဝတ်ရှော့တွေကိုင်းနေ။အဲ့ဒါရေဟူမိုးရင်းကလာမှာစိုးနေတယ်ဆိုလို့ရှိရင်ကိုအောက်ခြေမှာခြေောက်ကစာနေတာကတော့မစိုးအောင်လုပ်ထားရမယ်။ကိုင်တိချားရှင်ကလက်အိမ်နဲ့ကိုင်တာမျိုးတွေလုပ်တယ်လုပ်ရမယ်ပေါ့နော်။တခါအခုကကျွန်တော်မီးပြက်တယ်မီးပြက်တယ်ပြောနေတယ်။အဲ့မီးပြက်တဲ့အချိန်မှာလူရဟိုနေဒီကြောင်တက်ကြည့်ရဲ့နော်အိမ်ထဲမှာရေဒီယိုပြင်တယ်ပေါ့နော်။မပြင်နဲ့ညာပြင်တယ်။အဲ့မှာယူတီကိုမသိဆုံးခဏပိုင်းလေးလာလိုက်တာနဲ့ဒီရက်စက်တာလို့သိစေနိုင်တာဟုတ်အဲကြောင့်မိပြတိုင်းလည်းရေးရင်းနဲ့မကင်ပါနဲ့ main ခလုတ်ကိုချပြီးမှအိမ်လုံးကိုမိပုံဝင်အောင်တပူးမှပြင်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခဏကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုတခါတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါစီရှင
်ကျင်းပနေတဲ့လူအခွင့်အရေးနဲ့လူကုန်သိခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရမရေးရမပြရလို့ပိတ်ပင်တာဟာဂုံတိတ်ခါကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလားအတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလားကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲအခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ဖ
VOA ဖုန်းနံပါတ်က1239932994လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ VOA American တန်ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။ဥသိမ်းစိန်အစိုးရတက်လာပြီးမကြခင်2012ခုနှစ်မှာလယ်ယာမြေနဲ့ပတ်သက်တဲ့ဥပဒေနှစ်ခုပြဋ္ဌာန်းပေမဲ့တောင်သူလယ်သမားတွေကိုအကျိုးပြုတာကနည်းနည်းငွေရှင်ကျေးရှင်အရင်းရှင်စနစ်ကိုအကျိုးပြုတာကခက်များများဖြစ်နေပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရရှင်။
စစ်တပ်ကမြေယာသိမ်းပိုက်မှုမျိုးပြတိုးချဲ့မှုအတွက်မြေယာသိမ်းယူမှုဆက်မှုဇုံနဲ့အခြားပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအတွက်မြေယာသိမ်းယူမှုစတာတွေကြောင့်ထိခိုက်နစ်နာတဲ့တောင်သူလင်သမားတွေဆန္ဒပြကန့်ကွက်ကြပါတယ်ဆန္ဒပြလို့အကျဉ်းကျခံရသူတွေရှိပါတယ်ဒီပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြတဲ့အထိလယ်မြေသိမ်းဆည်းမှုကိုရပ်ဆိုင်ထားဖို့သမ္မတဦးထင်ကျော်ကမေလ9ရက်နေ့ကညွှန်ကြားချက်ထုတ်ထားပါတယ်ဒီအရင်မြစ်ကိုနိုင်ငံတော်ပိုင်တယ်လို့သတ်မှတ်ပြီးအခက်ဒီလိုက်စားတဲ့အစိုးရအဖွဲ့အစည်းကမြေယာကိုထင်သလိုသိမ့်ပိုက်ရာကပြဿနာပေါ်လာတာဖြစ်ပါတယ်မြေယာကိုအစိုးရပိုင်အဖြစ်သတ်မှတ်တဲ့ဗမာစစ်အုပ်စုအမြင်ဟာတိုင်းရင်းသားအမြင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်မေလနောက်ပိုင်းကထုတ်ပြန်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့မြေယာမူဝါဒမှာမြေယာကိုပြည်သူလူထုကပိုင်တယ်လို့အဓိပ္ပာယ်ဖွင့်ဆိုပါတယ်မီယိုဖလာဒလေထုံးစာအရာမီယာပိုင်ဆိုင်ခွင့်နဲ့ဒေသခံတိုင်းရင်းသားအဖွဲ့အစည်းကထုတ်ပေးထားတဲ့မီယာပိုင်ဆိုင်ခွင့်ကိုတက်ဆိုင်ရာပြည်နယ်အစိုးရကအသိအမှတ်ပြုဖို့ KNU ကတောင်းဆိုထားပါတယ်။ဒါကြောင့်အစိုးရမီယာဥပဒေမှာဖော်ပြတဲ့မြေလွတ်မြေရိုင်းဆိုတာတိုင်းရင်းသားဒေသမှာမရှိဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့နှစ်ကုန်ပိုင်းကမြေအရင်းမြစ်နဲ့ပတ်သက်တဲ့သုတေသနစာရန်တစ်စောင်ထွက်လာပါတယ်။သုတေသီ5ဦးပြုစုပြီးနယ်သာလန်ခြေဆိုင် TNI Transnational Institute ကထုတ်ဝေတဲ့ The Meaning of Learned in Myanmar မြေအဓိပ္ပာယ်ဆိုတဲ့စာရန်ဖြစ်ပါတယ်။မြေနဲ့ပတ်သက်တဲ့အမြင်ကွဲပြားမှုကိုတင်ပြထားပါတယ်။ဒီစာရန်ပြုစုနိုင်ဖို့အတွက် TNI ဟာမြန်မာနိုင်ငံမှာအလုပ်ယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။မြေယာကိုတန်ဖိုးထားသူဟာတောင်သူလယ်သမားဖြစ်ပြီးစီးပွားရေးသမားဟာမြေယာကနေအမျက်ထွက်ဖို့သာစိတ်ဝင်စားပြီးလယ်သမားကိုစိတ်မဝင်စားဘူးလို့ဆိုပါတယ်။ငွေရင်းအများပြားနဲ့လုတ်ကင်နေတဲ့လုပ်ငန်းကြီးတွေဟာဒေသခံတွေရဲ့တိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားပါဘူး။လက်ပရောင်းတောင်၊ဖားကန့်၊ကြောက်ဖြူ၊ဒဝဲ၊တန်လွင်ရေကာတာစတဲ့စီမံကိန်းတွေဟာဒေသခံပြည်သူလူထုကိုအကျိုးမပြုပေမဲ့ငွေရှင်နဲ့အာဏာပိုင်တွေကိုချမ်းသာစေပါတယ
်။ဥသိမ်းစိန်အစိုးရကတော့ဒီပြဿနာကိုအမျိုးသားမြေအရင်းအမြစ်စီမံခန့်ခွဲရေးဘူကော်မတီကကင်တွေတယ်လို့ဆိုပါတယ်။အခြေခံမူဝါဒချမှတ်ရေးဟာပြည်သူပါဝင်ဆွေးနွေးနိုင်အောင်အကြံပြုဆွေးနွေးပွဲ18ကြိမ်ကျင်းပခဲ့ကြောင်းသိရပါတယ်။မြေအသုံးချမှုနဲ့ပတ်သက်ပြီးအစိုးရဌာနအမျိုးမျိုးကဥပဒေအမျိုးမျိုးကျင့်သုံးနေတာဟာလေမြေအရင်းအမြစ်ပြဿနာကိုပုံမိုးရှုပ်ထွေးစေပါတယ်။ဒါကြောင့်မြေနဲ့ဆက်ဆံနေတဲ့ဥပဒေတွေကိုသဟဇာတဖြစ်စေဖို့အတွက်ခြုံငုံထားတဲ့ဥပဒေကိုရေးဆွဲနေတယ်လို့ဆိုပါတယ်။မြေအရင်းအမြစ်စီမံကိန်းအကောင့်ထဲပေါ်ဖို့အတွက်နိုင်ငံခြားအခုအညီရယူပြီးရှေ့ပြေးစမ်းသပ်စီမံကိန်းတွေလုပ်နေတယ်လို့ဦးသိန်းစိန်အစိုးရကဆိုပါတယ်
။ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုတော့မာဆာလာစစ်အစိုးရခေတ်အနှစ်အစိတ်မှာစိုက်ပျိုးရေးကိုချုပ်ကင်တဲ့အတွက်လေယာကုန်ထုတ်လုပ်မှုကျဆင်းတဲ့ဒဏ်ကိုဇေယျကွက်စနစ်ကျင့်သုံးချိန်အထိခံနေရတယ်လို့ဒီဇင်ဘာလထုတ် ADB စာတမ်းကဆိုပါတယ်။ပြုပြင်နိုင်ရင်အလားအလာရှိပေမဲ့ဦးသိန်းစိန်အစိုးရပြတ်ထန်းတဲ့ဥပဒေသစ်တွေအကောင့်ထဲဖော်ရမှာမရှင်းလင်းတာနဲ့တရားမျှတမှုမရှိတာတွေကိုတွေ့ရပါတယ်တဲ့ဒါကိုပြုပြင်နိုင်မှယုံကြည်မှုရှိလာပါလိမ့်မယ်ကန်ထရိုက်လေယာစနစ်မှာတရားဥပဒေထိန်းချုပ်မှုအားနည်းရင်လေသမားဘက်ကခံရဖို့များတယ်လို့သုံးသပ်ပါတယ်အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုဟာရေရိုးတိုးတက်မှုကိုဖြစ်ပေါ်စေနိုင်ပါတယ်ဒီနေရာမှာစံစဘာအသင်းချုပ်ရဲ့ဆောင်ရွက်ချက်တွေကို ADB စာတမ်းမှာဖော်ပြထားပါတယ်
မြေယာအားလုံးကိုအစိုးရပိုင်းအဖြစ်သတ်မှတ်တာဟာစိုက်ပျိုးလေယာဉ်တိုးတက်ဖွံ့ဖြိုးရေးမှာအကြီးဆုံးအဟံအတားပဲလို့ဘောဂဗေဒပညာရှင်ရှွန်တန်နယ်နဲ့ဝိုင်လီဘရက်ဖစ်ကဆိုပါတယ်2012မှာလေယာဉ်မြေဥပဒေနဲ့မြေလွတ်မြေလက်မြေရင်းစီမံခန့်ခွဲရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးမြဲတောင်သူလယ်သမားကိုအကျိုးပြုတာကနင်းနေခရိုနီအရင်းရှင်နဲ့လေဘာစီးပွားရေးလုပ်ငန်းရှင်တွေမြေသိမ်းနိုင်အောင် အထောက်အကူပြုတာကခမည်းများဖြစ်နေတယ်လို့သုံးသပ်ပါတယ်။လေယံကြီးဥပဒေဟာအစိုးရရဲ့စီမံခန့်ခွဲမှုအဖွဲ့အစဉ်စဉ်ကိုအာဏာအနှင်းနဲ့ဥပဒေဖြစ်ပါတယ်။လေယံကြီးစီမံခန့်ခွဲမှုအဖွဲ့တွေကချပေးပန်တောင်းသူလေသမားဟာလုပ်ပိုင်ခွင့်ရကြပါတယ်။လေသမားပိုင်နဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူး။အငင်းပွားမှုကိုဖြည့်ရှင်းသူဟာလေလေပိုင်ခွင့်ချပေးတဲ့လေယံကြီးစီမံခန့်ခွဲမှုအဖွဲ့တွေပဲဖြစ်ပါတယ်။ပြီးကြလွတ်လပ်တဲ့ခုံရုံးမဟုတ်ပါဘူး။တောင်သူလေသမားရဲ့လုပ်ပိုင်ခွင့်ဟာအစိုးရရဲ့စီမံခန့်ခွဲမှုအဖွဲ့ရဲ့လက်ထဲကရေလိုဖြစ်နေတဲ့အတွက်မြေယာလုပ်ပိုင်ခွင့်မရှိဘူးလို့ဝေဖန်ကြတာဖြစ်ပါတယ်။ဒါကြောင့်မို့တောင်သူလေသမားတွေမိမိမြေယာမှာလုံခြုံစိတ်ချစွာအလုပ်လုပ်နိုင်ရေးဟာအစိုးရတည်းရဲ့ထိတ်တန့်ဦးစားပေးဖြစ်တဲ့တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာတာပရိသတ်ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်။ VOA American တန်ငယ်ရဲ့ကြာတာပရိသတ်ညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အတွင်းမှာအဆင်မပြတ်ရွာသွန်းခဲ့တဲ့အတွက်73ဦးထက်မနည်းလူအသေးပြောက်ရှိခဲ့သလိုရာနဲ့ချီတဲ့နေအိမ်တွေလည်းပျက်စီးခဲ့ရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအန်းပလောင်တပ်မတော်တို့အကြားဖြစ်ပွားတဲ့စစ်ရေးပဋိပက္ခတွေကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေဂျာဝင်ဖြည့်ရှင်ပေးမယ်ဆိုတာနဲ့ငါးနှစ်ကြာစစ်ပေးတိမ်းရှောင်နေရတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းကအခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်73ဦးထက်မနည်းလူအသေးအပျောက်ရှိသလိုရာနဲ့ချီတဲ့နေအိမ်တွေလည်းပျက်စီးခဲ့ပါတယ်။ဇွန်လ17ရက်နေ့ကတောင်ကုန်းမြို့နယ်ဝက်ကျိတ်ကျေးရွာမှာရေစီးနဲ့မျောပါပြီးအမျိုးသမီး၄ဦးသေဆုံးခဲ့ရသလိုအမ်းမြို့နယ်မှာလည်းကလေးငယ်တဦးသေဆုံးခဲ့ပါတယ်။အမ်းမြို့နယ်တက်တောင်နဲ့ယူကျေးရွာကြားမှာရှိတဲ့ကားလမ်းနဲ့တံတားတွေကျိုးပျက်ခဲ့တဲ့အတွက်သွာလာရေးရပ်တန့်ခဲ့ပြီးယူရွာကလူနေအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အလားတူတန်ရွဲမြို့နယ်နတ်မော်အောက်နတ်မော်ဖျားမော်နဲ့ရေကောက်စတဲ့ကျေးရွာပေါင်း30ကျော်မှလည်းမိုးအဆက်မပြတ်ရွာပြီးရေလွှမ်းမိုးခံခဲ့ရတဲ့အတွက်လူနေအိမ်ခြေတွေပျက်စီးခဲ့ရတယ်လို့ဖျားမော်ကျေးရွာသားတူကပြောပါတယ်။လက်ရှိအချိန်မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အိုးအိမ်ပျက်စီးသွားတဲ့သူတွေအတွက်အကူအညီတွေအရေးပေါ်လို့အပ်နေတဲ့အတွက်ပြည်နယ်အစိုးရအဖွဲ့နဲ့ရခိုင်အရက်ဘက်လူမှုအဖွဲ့အစည်းတွေကနေကူညီမှုပေးဆောင်နေပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တောင်မျိုးတပ်လူမျိုးရေးတပ်မတော်အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်လူမျိုးရေးအတွင်ဥတီလာနေမှုကိုကြားဝင်ဖြည့်ရှင်းပေးမယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဥက္ကရာပူချုပ်ကြီးပန်ဖာကပြောကြားလိုက်ပါတယ်။စစ်ပေးစစ်တန်ခံရတဲ့လူထုနဲ့တန်ဃာတော်တွေကိုဖိတ်ခေါ်ပြီးရှမ်းပြည်တိုးတက်ရေးပါတီဌာနချုပ်ဝမ်ဟိုင်းမြုံမှာဇွန်လ14ရက်နေ့ကတွေ့ဆုံခဲ့တာပါ။အဲ့ဒီတွေ့ဆုံမှုမှာစစ်ပေးစစ်တန်ခံရသူတွေတက်ပြန်နေထူထောင်ရေးကလေးငယ်တွေကြောင်းတက်နိုင်ရေးတိုက်ပွဲကြောင့်တေဆုံသူမိသားစုဝင်တွေထောက်ပံ့ရေးစတာတွေအတွက်ငွေကြေးသိန်းပေါင်း400ကျော်ကို SSPP အနေနဲ့ထောက်ပံ့ခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တောင်မြူတာလူမျိုးရေးတပ်မတော်တို့ဟာနေမြေငင်းပွားမှုကြောင့်2015ကစလို့စီရေးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်
။တရုတ်မြန်မာနဲ့ဆက်ရွှေလီမြို့မှာတရုတ်အာဏာပိုင်တွေကတရားမဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးမှုတွေမေလကုန်ပိုင်းကနေအခုချိန်ထိတိုးမြင့်လှုပ်ဆောင်နေပါတယ်။ည8နာရီကနေစပြီးတရုတ်အာဏာပိုင်တွေနေအိမ်တွေထိဝင်ရောက်ဖမ်းဆီးနေတာကြောင့်မြန်မာနိုင်ငံသားတွေအတွက်နေထိုင်မှုလုံခြုံမှုမရှိဘူးလို့အလုံးလုံးကိုင်နေတဲ့အမျိုးသမီးတူကပြောပါတယ်။တရုတ်ပြည်တွင်းနိုင်ငံသားသားများနေထိုင်အလုံးလုံးခွင့်ကိုတင်းကျပ်လိုက်ပြီးနောက်အရင်ကအနီရောင်ကတ်အစိမ်းရောင်ကတ်တွေဟာရွှေလီမြို့တွင်းနေထိုင်ခွင့်ပေးခဲ့တာဖြစ်ပေမဲ့အခုချိန်မှာတော့တရေဝင်အစိမ်းရောင်ကတ်နဲ့သာအိမ်ငှားနေထိုင်ခွင့်ရတော့တာဖြစ်ပြီးညအိတ်တဲသူတွေအတွက်အခက်တွေ့စီမှာဖြစ်ပါတယ်။ ဖန်ဆီးခံရသူတွေကိုအလုတ်ရှင်တထေးတွေကငွေချင်းနဲ့ပြန်အာမခံလို့ရတာရှိပေမဲ့တာမန်အလုတ်သမားတယောက်အတွက်တော့မြန်မာကျပ်12သိန်းကျော်နဲ့ညီမျှတဲ့တရုတ်ယွန်ငွေ9000ကုန်ကျခဲ့တယ်လို့ဖန်ဆီးခံရသူမိသားစုဝင်တွေကပြောပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်တကွီးထောနဲ့မေပရူကျေးရွာအုပ်စုတွေမှာဒေတာခံတွေတည်ဆောင်လာတဲ့စားတောက်ကုန်တွေကိုဒေတာတွင်လုရှားနေတဲ့အစိုးရတပ်မတော်နဲ့နေချောင်းဆောင်တပ် PGF တပ်တို့ရဲ့တမ်းမြစ်စစ်ဆေးမှုတွေကိုဒေတာခံတွေကြုံတွေ့နေရပါတယ်။ရိတ်ခါတဲယူသူတွေကိုအိမ်တရှိရာနေရာအိမ်ထောင်ဦးစီးအမိနဲ့ပစ္စည်းအမိတွေကိုစစ်ဆေးမှတ်တမ်းယူပြီးမှတည်ဆောင်ခွင့်ရတယ်လို့ဒေတာခံတွေကပြောပါတယ်။အခုလိုလုတာဟာအဲ့ဒီဒေတာကလုရှားနေတဲ့တိုးတက်တော်ပုတ်တာပါတာကရင်မျိုးသားတပ်မတော် DKPA ကိုရိတ်ခါဖြတ်တောက်စီရင်ရည်ရတာဖြစ်ပြီး DKPA ကိုတိုက်ရိုက်မထိခိုက်စေဘဲဒေတာခံတွေကိုဒါထိခိုက်တယ်လို့ DKPA ပြောခွင့်ရဘူကြီးစောရဲထက်ကပြောပါတယ်ဇာနာရိတ်ခါဟန်တားခံထားရတဲ့ခြေရွာပေါင်း30ကျော်ပါဝင်ပြီးအဲ့ဒီဒေတာမှာအစိုးရတပ်မတော်နဲ့နေချောင်းဆောင်တပ်ပြင်ကရင်လက်နက်ကင်ပေါင်းစုံလှုပ်ရှားနေတဲ့ဒေတာလည်းဖြစ်ပါတယ်
အလွာပေါင်းဆောင်ကချင်းကောင်းဆောင်တွေကနေ27ရာစုပင်လုံးကြီးလာခံတဲ့ချင်းပြည်နယ်နဲ့ဆက်ပြဿနာလေးလာဆန်းစစ်ဖို့ဇွန်လ9ရက်နေ့ကနေ17ရက်နေ့အထိဟာခါမြို့မှာအစည်းအဝေးကျင်းပခဲ့ပါတယ်ဒီအစည်းအဝေးကနေဒုတိယအကြိမ်ချင်းမျိုးသားကြီးလာခံဘုံသဘောတူညီချက်များအကောင့်ထယ်ဖော်ဆောင်ရေးဆိုင်ရာပေါင်းစပ်ညီနိုင်ရေးကော်မတီနဲ့27ရာစုပင်လုံးကြီးလာခံအတွက်အကြံပြုတင်ပြမဲ့လုပ်ငန်းကော်မတီကို9ဦးနဲ့ဖွဲ့စည်းခဲ့ကြပြီးစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်တို့နဲ့နေနမိတ်ချင်းထိဆက်နေတဲ့ချင်းပြည်နယ်ရဲ့နေဆက်ကိစ္စတွေလိလံဆန်းစစ်မဲ့လုပ်ငန်းကော်မတီတွေကိုဖွဲ့စည်းခဲ့ကြတယ်လို့သိရပါတယ်။ဟာခါမြို့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးမှာချင်းအမျိုးသားတပ်ဦးအပါအဝင်ချင်းနိုင်ငံရေးပါတီများအသီးသီးကကိုယ်စားလှယ်များသက်ဆိုင်ရာမြို့နယ်ကိုယ်စားလှယ်တွေစုစုပေါင်း100ခန့်တက်ရောက်ခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ဒေသတွင်းငြိမ်းချမ်းရေးနေမြေတည်ငြိမ်အေးချမ်းပြီးနေရရင်အမြန်ပြန်လည်ရေးကချင်ပြည်နယ်အတွင်းတကြောပြန်စစ်ပွဲ9နှစ်ပြည့်မှာတောင်းဆိုလိုက်ကြပါတယ်။လက်ရှိကချင်ဒုက္ခသည်စခန်းကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ကချင်လွတ်လပ်ရေးသမတော် KIA နဲ့မြန်မာစိုးရသမတော်တို့ကြားတကြောပြန်တိုက်ပွဲဖြစ်ပွားနေတာ9နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်နေရကနေထွက်ပြေးရတဲ့ဒုက္ခသည်စခန်းတွေစစ်ဘေးဒုက္ခသည်တွေဟာကျမရေးပညာရေးနဲ့စီးပွားရေးဖက်မှာအခက်အခဲတွေဖြစ်နေရတယ်လို့လိုင်စာဒေတာကြည်ရန်ဒုက္ခသည်စခန်းကဒုက္ခသည်သူဖြစ်တဲ့တော်လူပူကအခုလိုပြောပါတယ
်။ရောင်းဝမ်းနေတာပေါ့နော်။ဘာလဲဆိုလမ်းဖက်ဆက်တွေကအခုဖြားတာမဟုတ်နာတာ။ဦးတော့ကလေးတွေကရေးလို့သူကြီးကျမရေးလို့အမျိုးဖြစ်တဲ့ချိန်ကျတော့တွားရင်နိုင်ရင်လမ်းဖက်ဆက်တွေလည်းခက်ခဲတာပေါ့။ပြောမစကြောက်ရတာနဲ့ဝမ်းနေတာနဲ့တမျိုးတွေတွဲတာပေါ့နော်။
နိုင်ငံရေးရှင်တွေတည်ငြိမ်မှုမရှိသေးပဲလက်ရှိအခြေအနေအထိနှစ်ဖက်သင်းမမှုတွေဆက်လက်ရှိနေပြီးတိုက်ပွဲများရဲ့နောက်ဆက်ဆွဲပြဿနာတွေဖြစ်တဲ့မြေမြုပ်မိုင်းကိစ္စတွေကြောင့်နေရာရင်းကိုပြန်လည်နေထိုင်လုပ်ကိုင်စားသောက်ဖို့အဆင်မပြေသေးဘူးလို့ဒုက္ခသည်တွေကပြောပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းသွင်းမှာလည်းဇွန်လ9ရက်နေ့ကစစ်ဘေးတန်တဲ့ရင်ဖွဲ့အစီအစဉ်ခေါင်းစဉ်နဲ့တကြော့ပြန်စစ်ပွဲ9နှစ်ပြည့်စုတောင်းဝတ်ပြုကိုးကွယ်ခြင်းအစီအစဉ်တရားကိုကျင်းပခဲ့ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မသိန်းကျေးရွာကနှစ်ချင်းဖျားချောင်းဝင်းသွင်းမှာဒုက္ခသည်တရားကျော်နေထိုင်တဲ့လက်ရှိစခန်းတွင်းကလေးတွေရဲ့ပညာရေးကျမ်းမာရေးနဲ့တခြားကူညီတွေလိုအပ်နေတယ်လို့ဒုက္ခသည်သူဖြစ်သူတော်ကင်ကြာကပြောပါတယ
်။တွေ့ဝါတွေကစအရာရာကိုဟာကိုဝဲအကုန်ဝဲရတယ်။အကူကလည်းနည်းနည်းပါးပါးပဲရတယ်လူငယ်တဲ့ခါကျတော့ကဲမဲမှနေရတာခက်ခဲတယ်အဖိုးတွေဖွားတွေမိဘတွေတာသမီတွေကလည်းအကုန်လုံးအခန်းချင်းထဲမှာပဲစုပြီးနေရတာလေ။ကျမ်းမာရေးပိုင်းကစအကုန်ခက်ခဲပိုပြီးတော့ခက်ခဲရတော့ကလေးတွေရဲ့ပညာရေးပဲဟုတ်ကိုတာတီဗီရောပညာရန်တက်စီချင်တယ်ဒါပေမဲ့ကျမတို့မိဘတွေကိုယ်တိုင်ကလည်းလှုပ်ပေးဖို့ပံ့ပိုးပေးဖို့အခွင့်အရေးမရှိဘူးဖြစ်နေရယ်ငွေကြေးပိုင်းမှာခက်ခဲဖြစ်တယ်ပြီးတော့ကျမတို့ကိုယ့်ရဲ့တရားကိုပဲပြန်ချင်တယ်တောင်ရပဲလုပ်နေတော့မှကလေးတွေကိုတော့ထောက်ပံ့ပေးနိုင်တယ်ဖြစ်နိုင်တော့မြန်မြန်ပြန်ရင်တော့အရင်ကောင်းပါပဲ
2013ခုနှစ်ဇွန်လ9ရက်နေ့ကနေစတင်ပြီးတော့ကချင်ပြည်နယ်အတွင်းသကြောပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ဘေးရှောင်တွေဖြစ်နေခိုလုံနေရတဲ့ဒုက္ခသည်တွေဟာသူတို့ရဲ့ဖြစ်ချင်ဆုံးဆန္ဒကတော့ပြည်တွင်းငြိမ်းချမ်းရေးနေရရင်းကိုပြန်လည်နေထိုင်ရေးသွက်ဖြစ်တယ်လို့ဒုက္ခသည်တွေကဆိုပါတယ
်ဆက်ပြီးတော့မွန်ပြည်နယ်ပေါင်မြို့နယ်ဥတ္တရာကျေးရွာမှာကြောက်ထုတ်လုပ်နေတဲ့ Long Life Aggregate Company Limited ကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုရှိရဆိုပြီးလုပ်ငန်းပိတ်သိမ်းပေးဖို့ဒေသခံအယောက်900လောက်ကဇွန်လဆန်းမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီသတင်းကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ပါမျိုးနဲ့အောက်တရာကျေးရွာမှာထုတ်လုပ်နေတဲ့ကြောင်မိုင်းတွေကိုပိုက်သိမ်းပေးဖို့နဲ့ကြောင်မိုင်းလုပ်ငန်းတက်တန်းတိုးပေးနေတာတွေကိုရပ်တပေးဖို့ဇန္ဒထုတ်ဖော်ရချင်းဖြစ်တယ်လို့ဇန္ဒထုတ်ဖော်တဲ့အဖွဲ့ကောင်ဆောင်ကိုစောစောထွေးကအခုလိုပြောပါတယ်
။ဒီရဲ့ချက်ကတော့ဒီကြောင်မိုင်းပိုက်သိမ်းပေးဖို့ဒီရဲ့ချက်တစ်ခုပဲ။နောက်ဆက်တွဲအနေနဲ့ကတော့ကြော်တူရတာပြီးသားဒီလုပ်ငန်းတက်တန်းတိုးတာတွေလုပ်ငန်းနိုင်စင်တွေကိုပြန်လည်စီစစ်ပေးဖို့အဲနောက်ပြီးတော့ကျွန်တော်ကြော်သားတွေတင်တာနဲ့အစပေါင်း50ကျော်နောက်ပြပြီးတော့တက်တန်းနေတူပြနေတာဒီဒါတွေကျွန်တော်ပြန်ပြီးပေါ်ဆောင်နေနေတယ်အဒီကအမဆန္ဒပြခြင်းဖြစ်တယ
်ကြောက်ထုတ်လုံးမှုတွေကြောက်ရေအေးမြပျောက်ဆုံးမှုတွေလဲရချောင်းမြောင်းပျက်စီးမှုတွေနဲ့အုပ်ရင်ချမြေပျက်စီးမှုတွေအဆက်ရှိတဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလဲရင်ဆိုင်ကြုံတွေ့နေရတယ်လို့ကိုစောစောထွေးကဆက်ပြောပါတယ
်ပထမဆုံးရေအေးမြပျောက်ဆုံးတော့လဲရမြေပျက်စီးရတယ်အုပ်ရင်ချမ်းတွေပျက်စီးရတယ်
တို့တော့လေကြောက်ထုတ်လုပ်နေတဲ့ကုမ္ပဏီကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်အသက်နိုင်ဆုံးဆောင်ရွက်ထားတယ်လို့ကုမ္ပဏီဒါရိုက်တာဦးအောင်တက်သေးကပြောပါတယ်
။ဒီလိုဒီဝိုင်းထဲမှာလုပ်နေတာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းဆုံးတန်းနိုင်ဆုံးမထိခိုက်အောင်ဒီကျွန်တော်ကစူးစမ်းပြီးဆောင်ရွက်နေပါတယ်။ကျွန်တော်တို့အခုဒီမှာရှိတဲ့ဌာနဆိုင်ရာတွေရဲ့စွဲချောင်းချက်တွေတော့ကျွန်တော်အခုဒီနေ့ပြီးတော့ဆောင်ရွက်နေပါတယ်။ကျွန်တော်တို့ကလည်းပဲမပြည့်စုံအောင်လုပ်ပါမယ်။ဆိုတော့ကလည်းပြည့်စုံမှာကြောက်နေဆိုတဲ့အားတွေကိုဒီတိုင်းပြီးဆောင်ရွက်လို့ရရင်တော့
ကြောက်ထုတ်လုပ်နေတဲ့ Long Life Aggregate Company ကတော့ကြောက်ထုတ်လုပ်တဲ့လုပ်ငန်းကို2014ခုနှစ်ကနေစတင်လုပ်ကင်လာခဲ့ကြပြီးကလမတောင်တန်းကတစ်တော်ကျိုးဝိုင်းမြေဧရိယာ125ဧကပေါ်မှာအနှစ်30လုပ်ကင်ခွေရရှိထားပါတယ်။ Company နေနဲ့ကကြောက်တဲ့ချင်းကိုအခွန်ငွေ2500ကျပ်ဘီနယ်ဆိုရကိုပေးသွင်းနေရတယ်လို့ Company ဒါရိုက်တာကပြောပါတယ်။ဘာမျိုးနဲ့အတွင်းကကြောက်ထုတ်လုပ်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ပြန်လည်စီစစ်သွားဖို့ကိုဂျွန်လ၂ရက်နေ့ကပြုလုပ်ခဲ့တဲ့ပြည်နယ်လွှတ်တော်အထူးစည်းဝေးမှာလည်းအတည်ပြုထားပါတယ
်။ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်အတွင်းမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်73ဦးထက်မနည်းလူအသေးပျောက်ရှိသလိုရာနဲ့ချီတဲ့နေအိမ်တွေလည်းပျက်စီးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုမကြခင်အဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ခုညပဲအစီအစဉ်ဆုံးသက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မရှင
်။အမေရိကန်သမ္မတဘရက်ကိုဘားမားဟာသူ့ရဲ့လေးနှစ်တဲ့တာဝန်ကိုထမ်းဆောင်ပြီးဝမ်းနဲ့ကြည်ကွယ်နေတဲ့လူမှုဝန်ပိုင်းကိုနှစ်သိမ့်မှုပေးဖို့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကိုဒီကနေ့သွားမယ်လို့သမ္မတအင်ပြူတော်ကပြောပါတယ်။အော်လန်ဒိုမြို့ကဂေးနိုင်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့ပြီးတဲ့ဖြစ်ပြီးတဲ့နောက်သမ္မတဦးပေါ်မှာသွားရောက်မှာဖြစ်ပါတယ်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတယူကော့ပွဲမတိုင်ခင်ငါးလအလူဒီသတင်းမှတ်အတွင်းမှာထွက်လာတဲ့လူသဘောထားစစ်တမ်းတွေအရဒီမိုကရက်တစ်သမ္မတလောင်းဖြစ်လာမယ့်ဟီလာရီကလင်တန်ကရီပက်ဘလီကန်သမ္မတလောင်းဖြစ်လာမယ့်ဒေါ်နယ်ထရမ့်ထက်လူထုထောက်ခံမှုပိုရလာနေတာကိုတွေ့ရပါတယ်။လူထုစစ်တမ်းအများအပြားကိုဖျက်မြခြင်းချကြည့်လိုက်မယ်ဆိုရင်ကလင်တန်ကထရမ့်ထက်ထောက်ခံမှု 9.6% ခန့်ပိုရနေတာပါ။ဒီလူထုစစ်တမ်းအားလုံးကိုဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတေချာသလောက်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာကောက်ယူလာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့စီရေးအောင်ပွဲတွေပြောအပေါ်လက်တုံပြန်ဖို့ IS အစွန်ရောက်အဖွဲ့ဟာအနောက်နိုင်ငံတွေကိုတက်ခိုက်တာတွေပိုလုပ်သွားဖို့စီစဉ်နေတယ်လို့အမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးကဒီကနေ့ကွန်ဂရက်လွှတ်တော်မှာပြောပါတယ်။ Iraq နဲ့ Syria မှာသူတို့နယ်မြေစိုးရှုံးထားတာတွေကိုတံပြန်ဖို့အတွက်ပြောက်ကြားလှူရှာမှုပုံစံကို IS တွေပိုအသုံးပြုလာလိမ့်မယ်လို့လည်း CIA အကြီးအကဲ John Brennan ကအထက်လွှတ်တော်ထောက်လွှမ်းရေးဆိုင်ရာကော်မတီမှာအစီရင်ခံတင်ပြပါရယ်။ပြည်ထောင်စုမှာကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲရဲ့မကြာသေးခင်အချိန်မှကပြီးသွားတဲ့အင်္ဂလန်နဲ့ Wales အသင်းတို့ပွဲမှာအင်္ဂလန်အသင်းက2-2နဲ့နိုင်သွားပါရယ်။ပွဲချိန်မိနစ်90အထိတစ်ဖက်တစ်ကိုးစီနဲ့တည်ရကျနေခဲ့ပြီးနောက်ချင်းအချိန်ပို3မိနစ်အတွင်းမှာအင်္ဂလန်ဘက်ကအနိုင်ကိုသွင်းယူသွားတာပါခင်ဗျာ။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်းချန်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ2432/40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.